Welcome to the Voice of America in Burmese.
မနက်ငယ်သူနေငယ်သားအားလုံးဂျန်သူမျိုး၅ပါးရန်ကကင်းဝေးကြပါစေခင်ဗျာ2383ခုနှစ်တကူလာပြည်တော်15ရက်2022ခုနှစ်ဧပြီလ15ရက်တောက်ကြညာပဲဒီဝေမြမာပိုင်းရဲ့ဗီဒီယိုရုပ်သံလွှင့်အစီအစဉ်တွေကိုမြမစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ့်ပါလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ဒီ website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အိန္ဒိယနိုင်ငံသားရုံဝန်ကြီးနဲ့ကုလသမဂ္ဂဒွေးမှုချုပ်တို့ဆွေးနွေးကြတဲ့အထဲမြန်မာအစီအလဲပါဝင်ပါတယ်။ဂျပန်ရောက်မြန်မာတွေအတွက်ရေထိုင်ခွင့်တက်တန်းတို့အထူးအစီအစဉ်ဂျပန်လူဝင်မှုကသဘောတူလိုက်တဲ့သတင်းထွက်လာပါတယ်။အဲဒီလိုထိတ်တန့်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုထုတ်လွှင့်မှာဖြစ်ပါတယ်။အစဉ်အလာမြန်မာရိုးရာနှစ်တစ်ခုတကြံပွဲတော်အရင်နှစ်များနဲ့ဒီနှစ်ဘာရီများကွာခြားပါတယ်အရင်ကအတွေ့အကြုံနဲ့အခုချိန်ကဘယ်လိုများရှိပါသလဲ
ဗန်တက်ဒီပိုင်းမလို့ကြီးတိုင်အောင်တော့မောင်ငယ်ပေါ်လုံးပါလေးဒေတာလေးကိုကြောက်နေပြီးလောင်းပါလေးဒါပေမဲ့အခုချိန်တော့အဲ့လိုမျိုးတွေလုံးဝမရှိရှိတာမတွေ့ရအောင်ပေါ့နော်ဒါတော့ကျွန်တော်ပို့ရမှာပြင်ရတာ
တရင်ပြဖို့ကြအပြည့်စုံစောင့်မျှော်နားဆင်ပါမွန်ပြည်နယ်တကြံပွဲတော်ကရောဒီနှစ်မှာစီစီကားကားရှိရလားဆိုတာသိရပါမယ်ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေမှာတော့ဒီနှစ်တကြံကာလအရင်နှစ်တွေကလို့အိမ်ပြန်ခွင့်မရကြပါဘူးဒီသတင်းပေးပို့ချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကိုဝင်းမင်းတို့တော့ပြပါမယ်ခင်ဗျာ
ပလန်နက်ထက်ကခရုစ်မစ်ဆိုင်ဒုံးချီတက်ထားတဲ့ရုရှားမော့စကတ်စစ်သည်မော်ပျက်စီးနစ်မြုပ်သွားတာဟာရုရှားအတွက်အကြီးအကျယ်အထင်အဆုံးရှုံးမဲ့လက္ခဏာတစ်ဖြစ်တယ်လို့ယူကရိန်းတွေကပြောဆိုနေကြပါတယ်မီးလောင်ပျက်စီးသွားတဲ့မော့စကတ်စစ်သည်မော်ကိုစိတ်ကန်းကိုပြန်ဆွဲခဲ့တဲ့အချိန်ပင်လယ်ထဲမှာမနေ့ကနင်းမြုပ်သွားခဲ့တာပါယူကရိန်းစစ်ပွဲအစမှာမွေကျွန်းပေါ်ကခုခံနေကြတဲ့ယူကရိန်းစစ်သားတွေကိုလက်နက်ချဖို့အခုနင်းမြုပ်သွားတဲ့စစ်သင်္ဘောကတောင်းဆိုခဲ့ရမှာယူကရိန်းစစ်သားတွေကပြန်လည်ဆဲဆိုမောင်းထုတ်ခဲ့ကြဘူးပါလေယူကရိန်းရာရှိတွေကဒီစစ်သင်္ဘောကိုသူတို့မစိုင်းဒုံးနဲ့ပစ်ခတ်ခဲ့တာလို့ပြောဆိုပေမဲ့အငင်းပွားမှုတွေတော့ရှိနေပါတယ်ယူကရိန်းကထုတ်လုပ်တဲ့ Neptune သင်္ဘောပစ်ဒုံးကြီးကိုထရက်ကားပေါ်ကနေ195မိုင်ကွာထိပစ်နိုင်တယ်လို့သုံးသက်သူတွေကတော့ပြောကြပါတယ်။သင်္ဘောပေါ်မှာမီးလောင်ကျွမ်းခဲ့တယ်ဆိုတာကိုရုရှားဘက်ကဝန်ခံပေမဲ့တိုက်ခိုက်ခံရတာမဟုတ်ဘူးလို့ညွှန်ဆိုပါတယ်။ရုရှားကသူ့ရဲ့အခြားစစ်သင်္ဘောတွေကိုတောင်ပိုင်းဝေးရာကိုရွှေ့ခဲ့ကြတယ်လို့လည်းလေ့လာသူတွေကပြောပါတယ်။အမေရိကန်ပြည်တော်စုရဲ့အနောက်နိုင်ငံတွေကတော့ဒီစစ်သင်္ဘောကြီးပျက်စီးနစ်မြုပ်သွားစေတဲ့အကြောင်းရင်းကိုအတိမပြုနိုင်ကြသေးပါဘူး။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ရုရှားကိုကြံ့ကြံ့ခံနေတဲ့တွန်းလှန်စစ်ကိုချီးကျူးပြောဆိုလိုက်ပြီးယူကရိန်းပြည်သူတွေဟာအခုလိုပြန်တိုက်ခိုက်ဖို့သူတို့ဘဝမှာအရေးအကြီးဆုံးဆုံးဖြတ်ချက်တက်ကိုချခဲ့ကြတာဖြစ်တယ်လို့မနေ့ကပြောဆိုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုရက်ပေါင်း90ခုခံတိုက်ခိုက်နိုင်ခဲ့တာကိုယူကရိန်းပြည်သူတွေကဂုဏ်ယူသင့်ကြပါတယ်လို့သမ္မတဇယ်လန်စကီကသူ့ရဲ့ညစဉ်အတန်လွင့်အစီအစဉ်မှာပြောပါတယ်။ယူကရိန်းပြည်သူတွေရဲ့ရဲရင့်မှုလွတ်မြောက်ရေးနဲ့ရှင်သန်ရည်ရွယ်ချက်ပေါ်တန်ဖိုးထားမှုတွေကိုရုရှားတွေမသိကြဘူးလို့လည်းမိန်ကွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။ရုရှားတပ်တွေဝိုင်းအတိုက်ခိုက်နေရတဲ့ယူကရိန်းမြို့မာရီပေါ့မှာလူတွေဟာငတ်ပြီးသေတော့မယ့်အခြေအနေရောက်နေပါတယ်လို့ကုလသမဂ္ဂစာနာရေးခါအစီအစဉ် WFP ရဲ့အကြီးအကဲကပြောပါတယ်။လမ်းဘက်ရဲတပ်တပတ်တွေမှာရုရှားကပုံပြီးတိုက်ခိုက်လာတာနဲ့အမျှလူသားချင်းစာနာထောက်ထားမှုအခြေတဲကလည်းပိုလို့ဆိုးွားလာပွဲရှိတယ်လို့အမှုဆောင်ညွှန်ကြားမှုဒေးဗစ်ဘက်စလီကပြောပါတယ်။မာရီပေါ့မြို့မှာလူတသိန်းကျော်ပိတ်မိနေပြီးအစားအသောက်လောင်စာနဲ့အပူပေးစနစ်ပါပြတ်တောက်နေပါတယ်။ WFP ကလူတွေကိုအကူအညီပေးနိုင်အောင်ခွင့်ပြုဖို့တောင်းဆိုခဲ့ပေမဲ့ရုရှားတပ်တွေကခွင့်မပြုခဲ့ပါဘူး။ဒုက္ခရောက်နေသူတွေစီတွားခွင့်မရတာအပြင်လောက်ကိုင်းပေးမဲ့သူနေပါလား။လောင်စာစီကလည်းအခက်အခဲကြုံတွေ့နေရတာတွေရှိတယ်လို့ WFP ကပြောပါတယ်။တိနံတင်ပို့တဲ့ယူကရိန်းနိုင်ငံကိုရုရှားကတိုက်ခိုက်ခဲ့တဲ့အတွက်နိုင်ငံပေါင်းများစွာပေါ်သက်ရောက်ပြီးမတိမငြိမ်ဖြစ်လာနိုင်တဲ့အတိုင်းရေကြီးရမြန်သူရရှာကြမဲ့ရွှေပြောင်းနေထိုင်သူလူလိုင်းလုံးကြီးဖြစ်ပေါ်လာနိုင်တယ်လို့လဲ AB သတင်းဌာနနဲ့ကြာတာဘရိန်းနီကလုပ်တဲ့အင်တာဗျူးမှာဒေးဗစ်ဘက်စလီကသတိပေးလိုက်ပါတယ်အခြေအနေတွေပိုကောင်းလာမှာကိုမမြင်သေးဘူးလို့လဲသူကပြောပါတယ်ကမ္ဘာဂျုံထုတ်လုပ်ဖြန့်ဖြူးမှုရဲ့30ရာခိုင်နှုန်းနေဂျာစီ85ရာခိုင်နှုန်းကိုရုရှားနဲ့ယူကရိန်းတို့ကထုတ်လုပ်တင်ပို့ကြတာဖြစ်ပါတယ်တိနာမက်ထရစ်နန်30ဟာစစ်ကြောင့်မတင်ပို့နိုင်ပေဒီအတိုင်းတောင်းတင်နေပါတယ် တချို့လယ်မြေတွေဟာစစ်တလင်းဖြစ်နေပြီးလယ်သမားတွေဟာလည်းမျိုးစစ်နဲ့ဓာတ်မြေဩဇာရအောင်ရုန်းကန်နေကြရပါတယ်မြန်မာနိုင်ငံကအခြေအနေတွေမတည်ငြိမ်တာကြောင့်ဂျပန်မှရောက်နေကြတဲ့မြန်မာတွေကိုဆက်လက်နေထိုင်ခွင့်ပေးဖို့ဂျပန်လူဝင်မှုကြီးကြပ်ရေးကသဘောတူလိုက်ပါတယ်ဒီအစီအစဉ်ရမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့ February လဝန်းကျင်ကဂျပန်ကိုရောက်လာပြီးဗီဇာတက်တန်းကုန်သွားတဲ့မြန်မာနိုင်ငံသားတွေကိုဦးစားပေးနေထိုင်ခွင့်ရတိုးပေးဖို့လူဝင်မှုကြီးကြပ်ရေးကဆုံးဖြတ်လိုက်တာပါဒီစီစဉ်ကိုပြီးခဲ့တဲ့နှစ်မေလကစလို့ဂျပန်လူဝေမှုကြီးကြပ်ရေးကရေးပေါ်အခြေအနေဖြစ်ဦးစားပေးဆောင်ရွက်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လအထိဒီစီစဉ်နဲ့မြန်မာနိုင်ငံသား 4,600 လောက်ကိုနေထိုင်ခွင့်ရတိုးသတ်မှတ်ပေးထားပြီး6လအလုပ်လုပ်ခွင့်ပြုထားပြီးဖြစ်ပါတယ်အခုချမှတ်လိုက်တဲ့မူစစ်အရနေထိုင်ခွင့်ကာလကိုတစ်နှစ်အထိထပ်တိုးပေးသွားဖို့သတ်မှတ်လိုက်ပါတယ်2021ခုနှစ်အတွင်းဂျပန်ကဒုက္ခသည်ဖြစ်အတိမတ်ပြုလက်ခံထားတဲ့မြန်မာနိုင်ငံသားကတော့32ယောက်ရှိပါသည်ဒီအင်တာနက်2020တုန်းကတော့ဘယ်မြန်မာနိုင်ငံသားတဦးတယောက်ကိုမှဒုက္ခသည်ဖြစ်ဂျပန်ကလက်မခံခဲ့ပါဘူး။ယူကရိန်းပဋိပက္ခကကဘာပေါ်သက်ရောက်မှုအာဖဂန်နစ္စတန်နဲ့မြန်မာအခြေအနေတွေကိုအိန္ဒိယနိုင်ငံဂျာယေးဝင်ကြီး S.J. ရှန်ကာနဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂိုတရက်စ်တို့အမြင့်ဖလှယ်ဆွေးနွေးခဲ့ကြပါတယ်။ဝါရှင်တန်ကိုသွားရောက်ပြီးနောက်ကုလသမဂ္ဂကိုဘုံလူနေညနေပိုင်းကအိန္ဒိယနိုင်ငံဂျာယေးဝင်ကြီးရောက်ရှိလာခဲ့တာပါ။အထူးသဖြင့်ပုံမျိုးစံနိုင်ငံတွေပေါ်သက်ရောက်တဲ့စားသောက်ဧကခါနဲ့ Swine Insider လုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးက Twitter မှာကြေညာပရင်းထိပ်ကပြောပါတယ်။အာဖဂန်နစ္စတန်နဲ့မြန်မာတို့ရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုကိုလည်းပြောခဲ့ကြတယ်လို့သူကဆိုပါတယ်။အသေးစိတ်ကိုတော့အိန္ဒိယနိုင်ငံသားဝန်ကြီးကမပြောပါဘူး။အမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ၊ကာကွယ်ရေးဝန်ကြီး Lloyd Austin တို့နဲ့ဆွေးနွေးဖို့အတွက်အိန္ဒိယနိုင်ငံသားဝန်ကြီး Jai Shankar နဲ့ကာကွယ်ရေးဝန်ကြီးရက်နက်စင်တို့နှစ်ဦးဟာအမေရိကန်ကိုရောက်ရှိနေကြတာဖြစ်ပါတယ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းတိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VO American တန်ရဲ့တောက်ကြညာပိုင်းခြေတန်းရောက်တဲ့တွင်ကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်တနက်နဲ့ပြစ်ခံရတဲ့ဗဟုပန်ဒီယုတ်ကထပြန်သက်သာလာပြီလို့စစ်ကောင်စီကပြောလိုက်ပါတယ်ပြီးခဲ့တဲ့ဘက်ကတနက်နဲ့ပြစ်ခံခဲ့ရတဲ့ဗဟုပန်ဒီယုတ်ကထဒေါ်တနက်စီပြန်သက်သာလာပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပြပါတယ
်။ဟောကောင်းပါပါညာ။ဆေးရုံကဆင်းလို့ရပြီ။ကျွန်တော်ပြောတော့ဆေးရုံကဆင်းလို့ရပြီမဆင်းသေးရတော့ရှိတယ်မဆင်းသေးတော့ဘာစောင့်ကြည့်နေတာစောင့်ကြည့်နေတော့သူတမန်ရိုက်ဆရာရှိတာတွေတော့ဟိုပြည်ရာရှိတာတွေလုံနေတော့မှရှိသေးတယ
်။သူဝင်ကြီးအဆင့်ရှိတဲ့ဘိုးဘန်တူကထတော်တန်တန်းစေဟာတကြံမတန်ခင်ပြီးခဲ့တဲ့အပတ်ကြတာရီအေပီလ9ရက်နေ့ကရန်ကုန်နေအိမ်မှာတနက်နဲ့ပြစ်ခံခဲ့ရပြီးတက်မတော်ဆေးရုံမှာကုသမှုခံယူနေခဲ့တာပါ။ဒေါ်တန်တန်းစေဟာဘိုးဘန်ဒုက္ခတာတူလည်းဖြစ်တဲ့အပြင်ရွှေနဲ့ဒေါ်လာငွေကြေးဆိုင်ရာကြီးကြပ်ရေးအဖွဲ့ကိုဦးဆောင်ရသူလည်းဖြစ်ပါတယ်။ဒေါ်တနန်းစေဟာဗဟန်းမြို့နယ်ရွှေတောင်ကြားရက်ွက်နေရင်ကနေရွှေကုံရိတ်မုံအရာမှာလာနေတဲ့အချိန်ဘယ်သူဘယ်ဝါမှမသိတဲ့သူတွေနေအိမ်မှာစနက်နဲ့ပစ်သွားခဲ့တာပါ။ဒီပစ်ခတ်မှုကိုကျူလွန်တာဘယ်သူဘယ်အဖွဲ့ဆိုတာကိုတော့စစ်ကောင်စီကတရားဝင်ထုတ်ပြန်ကြေညာတာမရှိသေးပါဘူး။ဒါပေမဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NGO ကာကွယ်ဝင်ကြီးဌာနရန်ကုန်တိုင်းစစ်ဒေသခွဲကိုကယ်ရေးအဖွဲ့ဆိုတဲ့အမှတ်တံဆိုင်နဲ့ဧပြီလ9ရက်နေ့မှာထုတ်ပြန်ချက်ထဲ9လကြာပြန်လောအောင်စစ်စင်ရဲ့နောက်ဆုံးစစ်စင်ရေးဖြစ်ဒေါ်တန်းန်းစေကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်အမေရိကန်အမတ်တွေထိုင်ဝမ်ကိုလာရောက်ခဲ့ချိန်မှာတရုတ်ဘက်ကလည်းစီးရေးလေ့ကျင့်မှုလုပ်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်အမေရိကန်အောက်လွှတ်တော်အမတ်တွေဟာထိုင်ဝမ်ဒီမိုကရေစီရေးထောက်ခံကြောင်းပြတဲ့အနေနဲ့အခုလိုလာရောက်ခဲ့ချိန်မှာတရုတ်ဘက်ကတော့အမေရိကန်မတ်တွေထိုင်ဝမ်မှာတင်းမာအောင်လာမြောက်ပေးနေတယ်လို့ဆက်ဆွဲပြီးအခုလိုဒီနေ့ပြောလိုက်တာပါဒီတရုတ်စစ်စင်ရေးလေ့ကျင့်ခန်းနဲ့ Frigate စစ်သည်မောကြီးတွေဘုံကျဲစစ်လေယာဉ်တွေနဲ့တိုက်ခတ်ရေးလေယာဉ်တွေကိုအရှိတရုတ်ပင်လယ်ထဲနဲ့ထိုင်ဝမ်နားထီဆင်လွတ်ခဲ့တယ်လို့တရုတ်ပြည်သူလူမျိုးရေးတပ်အရှိပိုင်းစစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်အမေရိကန်မတ်တွေအနေနဲ့ထိုင်ပေမြို့မှာသတင်းစာရှင်းလင်းပွဲလုပ်နေချိန်ထွက်လာတဲ့ဒီတရုတ်စစ်တပ်ချင်းကြားချက်ထဲမှာပဲအခုစစ်ရေးလေ့ကျင့်ခန်းလုပ်ရတာကထိုင်ဝမ်ရဲ့အမေရိကန်ရဲ့မကြာခင်ကမသင့်တော်တဲ့အချက်ပြလုပ်ရတွေကိုတုံ့ပြန်ရတာပါလို့ဆိုပါတယ်။ဒါပေမဲ့အခုအမေရိကန်မတ်တွေလာရောက်တာကိုတော့ဒီတရုတ်စစ်တပ်ချင်းကြားချက်ထဲမှာတိုက်ရိုက်ထည့်မပြောထားပါဘူး။ဒါအပြင်အခုလိုအမေရိကန်ရဲ့မသင့်တော်တဲ့လုပ်ရတွေလှုပ်ရှားမှုတွေကအကျိုးမဖြစ်စေပဲအန္တရာယ်ဒါအများကြီးတိုးစေလိမ့်မယ်။မီးနယ်ကစားတဲ့သူတွေမီးပြန်လောင်ခံရမယ်လို့ဒီချင်းကြားချက်ထဲမှာကြုံဝါထားပါတယ်။ တစ်ချိန်တည်းမှာတရုတ်ကာကွယ်ဝန်ကြီးဌာနကတော့တည်ထောင်ကြေညာချက်ထုတ်ပြီးအမေရိကန်အမတ်တွေလာရောက်မှုဟာတမင်လှုံ့ဆော်ရည်ရွယ်လုပ်တာဖြစ်ပြီးထိုင်ဝမ်ရေလက်ကြားမှာနောက်ထပ်တင်းမာမှုတွေမြင့်တက်သွားစေလိမ့်မယ်လို့တော့သတိပေးထားပါတယ်ခင်ဗျ။တရုတ်သမ္မတကကိုဗစ်ကင်းစင်ရေးမူဝါဒဆက်ဆွဲကင်သွားမယ်လို့ပြောပြီးလေးမှာရင်းနှီးမြှုပ်နှံသူတွေဘက်ကတော့ဒီတင်းကျပ်တဲ့စီကံတွေပေါ်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံစီဝါရေးအချက်အချာရှန်ဟိုင်းမြို့ကြီးမှာပြင်းထန်တဲ့ဒီအသွာလာတင်းကျပ်ပိတ်ဆို့မှုတွေခြားတာချင်းရှန်ဟိုင်းမြို့ရဲ့ကိုဗစ်ကူးစက်သူတွေဒီနေ့ကျသွားပေမဲ့စီဝါရေးချင်းချောက်မှုကတော့ပိုပြင်းထန်လာနေပါတယ်။ဘဝဒုတိယအကြီးဆုံးစီဝါရေးနိုင်ငံတရုတ်မှာရှန်ဟိုင်းပြည်တခြားဒေသတွေမှာလည်း Zero COVID ခေါ်ကိုဗစ်ကင်းစင်ရေးတင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်စီးပွားရေးအရင်ပြတ်တောက်ပြီးကားကနေလက်ကင်ဖုန်အထိကမ္ဘာသွင်းကုန်ကွင်းဆက်ကြီးပါထိခိုက်မှဆိုးရိမ်နေကြပါပြီ။ဟောင်ကောင်ကမော်တော်ကားထုတ်ကုမ္ပဏီ Xpeng9866.hk နဲ့ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဟွာဝေးတို့ကတော့အခုလိုအလုပ်တွေပြန်မစင်းနိုင်လောက်အောင်ထိန်းချုပ်ထားရင်တော့ထုတ်လုပ်မှုတွေအကုန်ရပ်ဆန်းရတော့မယ်လို့သတိပေးကြေညာလိုက်ပါတယ်။လေကြောင်းလိုင်းနဲ့အင်အားမြေလုပ်ငန်းကြီးတွေအနေနဲ့လည်းအလားတူစီးပွားရေးထိခိုက်မှုဒဏ်တွေခံစားနေရတယ်လို့ဆိုနေချိန်မှာဒီနေ့ကိုဗစ်ကူးစက်မှုတွေ23,000ရှိခဲ့တာမို့မနေ့က28,000ထက်တော့အနည်းငယ်ကျလာပါတယ်။ဒါပေမဲ့ဒီအထက်မှာယောဂလက္ခဏာပြသူတွေအရေးတက်ကတော့မနေ့က2,590ကျော်ရှိခဲ့ရာကနေဒီနေ့မှာတော့3,200ကိုစံချိန်တင်မြင့်တက်လာခဲ့ပါတယ်ခင်ဗျာ။ကိုဗစ်ယောဂကိုအာငွေးမှုတ်ထုတ်ပြီးပထမဆုံးအမြန်စစ်နိုင်တာကိုအမေရိကန်မှာစတုံနိုင်ပါပြီ။ COVID-19 ကူးစက်မှုရှိမရှိအာငွေးနဲ့စစ်ဆေးတဲ့ဆက်ကိုအမေရိကန်စားသောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ကအရေးပေါ်ဖြစ်မနေ့ကစအသုံးပြုခွင့်ပေးလိုက်ပါတယ်။ Inspect IR လို့ခေါ်တဲ့ဒီဆက်ကလူရဲ့အာငွေးကနေတဆင့်ကိုဗစ်ကူးစက်မှုရှိမရှိကိုအချိန်တိုတွင်အဖြေထုတ်ပေးနိုင်တာပါ။ခီးဆောင်လက်ဆွဲတစ်တာအသေးတစ်လုံးအရွယ်စားရှိတဲ့ဒီကိုဗစ်စစ်ဆေးတဲ့ဆက်ကိုဆေးခန်းတွေဆေးရုံတွေနဲ့ကိုဗစ်စစ်ဆေးစင်တာတွေမှာထားပြီးအသုံးပြုနိုင်ပါတယ်။ကိုဗစ်ကူးစက်မှုရှိတဲ့ positive အဖြေကိုဒီဆက်က 97.2% ခန့်တုန်းအထိတိတိကျကျအဖြေထုတ်ပေးနိုင်ပြီးကိုဗစ်ကူးစက်မှုမရှိတဲ့ negative အဖြေကိုတော့ 99.3% ခန့်တုန်းအထိတိတိကျကျထုတ်ပေးနိုင်ပါတယ်။အချိန်3မိနစ်ထက်ပိုမကြာပဲအဖြေထုတ်ပေးနိုင်တဲ့ဒီကိုဗစ်စစ်ဆေးတဲ့ဆက်ကိုလိုင်စင်ရကျန်းမာရေးဝန်ထမ်းရဲ့အကူအညီနဲ့တော့ကင်တယ်အသုံးပြုဖို့လိုပါတယ်ခင
်ဗျ။တောက်ကြညာနောက်ဆုံးမသတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြသသွားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဆက်လိုက်ထုတ်လွှင့်သွားပါမယ်နှစ်တစ်ကူအတာတကြံကာလနိုင်ငံတွင်နှစ်တစ်ကူပွဲအခြေအနေဆိုင်ရာသတင်းတွေနဲ့ထိုင်းဘက်ကအခြေအနေတွေပြောပြဖို့ရှိတဲ့အထက်ရင်ဆုံးတော့အစင်အလာရခင်တကြံများနဲ့ယခုတကြံဘာရီကွာချားနေတယ်လဲကြည့်ရအောင်ပါမြန်မာနိုင်ငံမှာလူမျိုးဘာသာမရွေးပျော်ကြားလေးရှိတဲ့မြန်မာရိုးရွာအတာတကြံပွဲတော်မှာဒီနှစ်အတော်များများမပျော်နိုင်မှုဖြစ်နေကြပါတယ်လနဲ့ကံပြိပခါကြောင့်ဘေးဒုက္ခရောက်နေကြတဲ့အခြေအနေနဲ့နိုင်ငံတွင်းမတည်ငြိမ်တဲ့အခြေအနေတွေကြောင့်အများစုအတွက်ပျော်ရွှင်မှုစိတ်သုံးနေတယ်လို့ကိုယ်တိုင်ခံစားနေကြရသူတွေကပြောပါတယ်စိတ်လူကိုယ်လိုပျော်ကြားလေးရှိတဲ့ကြံပွဲတော်ရဲ့အနှစ်သာရပျောက်ဆုံးသလိုဖြစ်နေတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့တွင်မတ်စုမြတ်မွန်ကပြောပြပါမယ်
မြန်မာတက်ကွေနှစ်ဟောင်းကနေနှစ်သစ်ပြောင်းချိန်ဆင်းရဲကြလေးရှိတဲ့တကြံပွဲမှာတနိုင်ငံလုံးပျော်ပျော်ပါပါဆီဆီကကမပါဝင်ကြတာ၃နှစ်ရှိသွားပါပြီမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပထမလိုင်းဖြစ်တဲ့2020ခုနှစ်စစ်တပ်အာဏာသိမ်းတဲ့2021ခုနှစ်နဲ့စစ်ကောင်စီအုပ်ချုပ်နေတဲ့အခု2022သုံးနှစ်ဆက်တိုက်တကြံဟာတိတ်ဆိတ်ခြောက်ကန်နေပါတယ်အထူးသဖြင့်ကိုဗစ်ကပ်ဘေးစိုးရိမ်စရာမရှိတော့တဲ့ဒီနှစ်မှာနိုင်ငံအနှံ့ကမြို့တွေမှာတိတိတတကိုလမ်းပေါ်ရေးထွက်ကစားသူမရှိသလောက်နည်းလာပါတယ်စစ်အာဏာသိမ်းအုပ်ချုပ်နေတာဒုတိယမြောက်နှစ်မှာပြည်သူတွေအနေနဲ့စိတ်ဒုက္ခရောက်ရတာတွေသာပိုများနေတာမို့ပျော်ရမယ့်ပွဲတော်ကာလမှာတော့ပျော်ခြင်းစိတ်မရှိကြတော့ဘူးလို့ရန်ကုန်ဒေသခံတယောက်ကပြောပြပါရတယ်။ကျွန်တ
ော်ကဒီလိုပြောတာပေါ့အနှစ်ကြီးတက်ခံဖြစ်ကြတယ်။အဲဒီမှာဒီဘက်တော့လည်းအဲဒီတက်ကြတာပေါ့နော်အဲ့လိုမျိုးတွေပေါ့။နောက်အခုနေကြတယ်ညက်တဲ့နန်းတဲ့ကြွားကြည့်ကြတယ်ပေါ့နော်အခုကလေးတွေနေချင်းအင်းကအိမ်မှာအနှစ်တည်းနေနေတယ်သူတို့ကလည်းမတော်ဘူးအနှစ်သားလေးတွေနေတယ်အခုတော့ယောက်ကကိုယူနေတယ်။ယောက်ကကျတော့ဒေတာဝင်နေပေါ့နော်။ဒီကိုပြပထမတက်နေတယ်ရနေပြီ။အစားရင်းနှစ်ကအမှန်တိုင်းတော့အဲ့ဒီမှာလဲဒီထောက်တယ်ပေါ့နော်။ဒီနှစ်ကတော့ဆန်လေးကိုလုံးဝကိုပြင်မဆက်တော့ဘူး။
မြမရိုးရအစင်လာအရာတကြံအချိန်မှာနှစ်ဟောင်းကအင်းအကြီးတွေကိုရေးနဲ့ဆေးကြောဖေရှားတန့်စင်ကြတာဖြစ်ပါတယ်။တကြံကာလမှာအလူအတန်းကုသိုလ်ကောင်းမှုတွေကိုလည်းလုပ်ကြပါတယ်။ဒီနှစ်မှာတော့ကိုနေထိုင်တဲ့ပတ်ဝန်းကျင်အတိုင်းဝိုင်းကြားမှာပါစုဝေးဇတုတီတာကျွေးမွေးပေးဝေတာမျိုးတော့မလုပ်ဖြစ်ကြတာများတယ်လို့လည်းပြောပြပါတယ
်။မုံမင်းလေးပေါ့လုံးပါလေးဒေတာလေးကိုကြံတဲ့ဒီလောင်းလာလေးအသက်ပဲနည်းနည်းကြီးလာလို့ဒါဒါပေမဲ့အခုချိန်မှာတော့အဲ့လိုမျိုးနေလုံးဝ ရှိတာမတွေ့ရဘူးเนาะဒါတော့ကျွန်တော်ကိုယ်ညီမပြင်ပြရတာပဲညားတယ်အဓိကတော့လူငယ်တွေပေါ့အလိုမငယ်ပါဘူး20 21 24 3ဦးကအစိတ်လောက်ပြရတယ်အလိုတွေဒါပျော်ခဲ့တဲ့အချိန်ပေါ့เนาะအလိုအထွေနဲ့ဆိုလို့ရှိရင်ဒီတကယ်ဆိုလို့ရှိရင်ခုခေတ်ကလေးတွေဆိုလို့ရှိရင်ပုံပြီးအောင်ပြောပြရညားတယ်ဒါပေမဲ့လည်းဒီပုံကမတွားကြဘူးပေါ့เนาะတော်တော်များများ
တချို့နေရာတွေမှာတော့ကလေးငယ်တွေရေစော့ကစားကြတာရှိပေမဲ့လည်းပုံမှန်လိုအခြေအနေတော့မဟုတ်ဘူးလို့ပြောကြပါတယ်မြန်မာနိုင်ငံမှာဆေးရနာရှင်စက်ကျင်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာနေအိမ်တွေမီးလောင်ဆုံးရှုံးကုန်သူတွေလည်းအများအပြားရှိပါတယ်အဲ့လိုဒုက္ခရောက်နေကြသူတွေကိုစာနာတဲ့အနေနဲ့ကြက်မှာပျော်ပွဲရှင်ပွဲတွေနဲ့မပါကြဖို့အတွက်စေအုပ်ချုပ်ရေးစက်ကျင်တွေကလည်းတိုက်တွန်းထားပါတယ်စစ်ကောင်စီရဲ့ကြံမန်တက်တွေကိုတိုက်ခိုက်မယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တချို့ကလည်းချိန်ချောက်ထားပါတယ်။ပြည်သူအများစုကတော့ပုံမှန်လိုပြောစရာတွေစိတ်သုံးနေတာမို့ကြံပွဲကိုမစင်နှွှဲနိုင်ကြတာလို့ပြောပါတယ်။နှစ်ပေါင်းအဆင့်အဆက်လက်ဆင့်ကမ်းလာတဲ့မြမရိုးရပွဲတော်ကိုပုံမှန်လိုမကျင်းပမစင်နှွှဲနိုင်ကြတော့တဲ့အတွက်နောက်မျိုးဆက်တွေအတွက်တရားမှုတွေရှိနိုင်တယ်လို့မန္တလေးမြို့ကတယောက်ကလည်းပြောပါတယ်
။ကျွန်တော်တို့မြို့သူမြို့သားတယောက်ပြီးမြန်မာနိုင်ငံသားတယောက်နဲ့ဆက်ကခံစားမိရပါတော့ငယ်စဉ်ဘဝကနေရှိလာတဲ့အချိန်ကြီးအမေသားနဲ့လက်ရှိပုံမှာကျွန်တော်တို့အတူတူခံစားကြည့်လို့ဘလို့စိတ်ဓာတ်ရာတွေဘလို့ခံစားချက်တွေသူတို့ပုံမှာပါသွားပြီဆိုတော့ဒီကရန်ပြောတော့ဟိုအမကြီးတွေးကြည့်ရဖြစ်ပြောရမယ့်အချိန်မှာမပြောပြောခွင့်မရတာတန်ရာတန်ပြစ်ပါနော်
တနည်းပတ်လုံးတောကအမောတွေပြေအောင်လို့ကြံရင်းနဲ့ဆေးကြောပေးတယ်လို့တင်စားပြောကြလေးရှိတဲ့ကြံပွဲကိုမန္တလေးမြို့မှာဘလို့အခြေအနေရောက်ရောက်ဆင်နွှဲခဲ့ကြပေမဲ့အခုတော့အခြေအနေပြောင်းလဲသွားပြီလို့လည်းအခုလိုပြောပြပါရယ
်ကျွန်တော်မန္တလေးရဲ့84ကစီပေါ်လာပုံပိုင်းတော့မမီးရအောင်အဲ့ဒီကအနေထားတုံးမတပုံလူလည်းကောင်းတကယ်ကိုကြံစီကားတဲ့နေရာကြီးတွေလောင်သွားတယ်တောင်းတော့အကျိုးကြံတော့ဖြစ်ပါပြီလို့ပဲသိကြတယ်ကျွန်တော်ကကျောင်းသားတက္ကသိုလ်ကျောင်းသားဘဝလူငယ်တိုင်းပေါ့ကျက်ပြီလို့ကိုထင်တာပေါ့အဲအချိုနေ့ဒီရက်လောက်ပဲနောက်ရက်ဒီမှာဟာဒီတော့နေငုတ်သူဒီဒီမှာပုံလေးချပက်နေတာဟာနောက်တစ်ခါမျိုးကိုလမ်းမဒီမှာပက်နေတာအမလေးစီကားလိုက်ကြမှာတကယ်ကိုစီကားတယ်ပြောရရင်တစ်ခါမှာဖြစ်ပွားပြည့်တဲ့တကယ်ကိုနော်ဟိုကြီးကြီးမားမားရှိတယ်တို့တော့လေဒီချိန်မှာတို့ရဲ့ရိုးရာကြောင့်ဖြစ်နေတယ်တို့ရဲ့စိတ်ဆက်ပေါ့ဟုတ်လားကောကခံစားွက်၊လုဆောင်ွက်၊ကြော်ရှင်ွက်၊လက်လက်စွာဖန်ပြီးွက်အဲ့ဒီပေါ်ဒီမှာတို့ ECU ရဲ့လုပ်တဲ့ဒီနေ့ပုံစံကြတော့ပေါ့နော်တခြားဒီလူကျွန်တော်တို့ခံစားမိတာပေါ့နော
်သူကတော့ပြည်သူအများမလိုလားတဲ့စေုပ်ချုပ်ရေးစနစ်ရဲ့ဆိုဂျိုကရက်တွေဖြစ်တယ်လို့သူအမြင်ကိုခုလိုပြောပါတယ
်တခြားကြီးမားရဲ့ဈေးကတစ်ခုပါဗျဒီပေါ်မှာမိတွေ့ပြီးတော့လက်လုံလက်စွာကောင်းရက်တစ်ခုဈေးတွေအားစားလူဝန်းကြီးရဲ့အထူးဖက်တွေပြီးရှင်သားနဲ့စီးပွားရေးစပွန်းပေါ့နော်ဒါကစီးပွားရေးသဘောအရင်ကြီးမှုသဘောဆိုရင်ကျွန်တော်ဒါထောင်ကျုံးနဲ့နဲ့ချီတဲ့ရင်းကြီးမှုသဘောတွေရှိတယ်အစဉ်အဆက်ပေါ့နောက်တစ်ခါလူတွေရဲ့တက်တာပဲမှန်ငယ်ရဲ့အချင်းယာစီရလဲပူပြင်းတဲ့အချိန်မှာသူတို့ပြေလျှော့ဝင်နေရတဲ့ဒါဟာအလုံးတန်းမမောစရာကောင်းတဲ့ကျွန်တော်အခင်းကျင်းတစ်ခုဒီခင်းကျင်းတစ်ခုပြည့်စည်သွားနိုင်တော့တဲ့ပုံစံမျိုးရှိရတာအလုံးတန်းဝမ်းနဲ့ကျွန်တော်ဖြစ်ပြနေရတဲ့လူသားတွေဘောမှာငါတို့ဒီပုံမှာမိခွန်းနေဘာသာရေးပေါ်မှာလူမျိုးရေးပေါ်မှာစီးပွားရေးပေါ်မှာလက်ရှိနိုင်ငံရေးကတော့ပြောမိနေတော့ဗောဗျာအများကြီးပေါ့အများကြီးဒီကောင်ထုတ်မိရတယ်ထုတ်မိတဲ့အခါမှာလည်းအတမတ်သေးဘာသာပြောလို့ပေါ့နားလေရတယ်လက်ရှိဒီပြည်သူမကြိုက်တဲ့အုပ်ချုပ်ပုံကလစ်ကနေနောက်ဆက်ပြီးအကျိုးတရားမှုတွေကပြည်သူတွေစိတ်ငဲတွေရှစ်ပုံသာသူတို့အလုံးသိမိကြတယ်သူတို့သင်တော့
စက်ကောင်စီကတော့သူတို့လက်ထက်မှာကြံပွဲတော်ကိုစစ်စီကားကချင်းပါတယ်ဆိုတာပြသနိုင်ဖို့အတွက်ရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့ကြီးတွေမှာမန္တက်ကြီးတွေထိုးပြီးတော့ဖျော်ပြေရေကစားပွဲတွေလုပ်နေပါတယ်ဒါပေမဲ့လည်းအဲ့ဒီပွဲတွေမှာပါဝင်သူတွေဟာတိတိတတ်တာနှဲပါလှပါတယ်အဲ့လိုရေကစားမန္တက်ကြီးတွေနားမှာလည်းပောက်ကွဲမှုတွေရှိနေပါတယ်ဒီနေ့ကြံအကြံနေမှာပဲအေယာဝတီတိုင်းမဦးပင်မြို့ကစစ်ကောင်စီရဲ့ရေကစားမန္တက်တစ်ခုနားမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့မန္တလေးမြို့ကတကြံပွဲတော်ကျင်းပနေတဲ့ဘားတစ်ခုမှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ရှင်
။မဆုမြတ်မုံပြပြသွားတာပါ။အခုဆက်ပြီးတော့မွန်ပြည်နယ်ဘက်ကတကြံချင်းကြီးကြည့်အောင်ပါ။ဒီကနေ့တကြံအကြံနေ့ဖြစ်တဲ့ဧပြီလ15ရက်နေ့မှာမွန်ပြည်နယ်ထဲကမော်လမြိုင်မြို့အပါဝင်မြို့တော်မြတ်မြတ်မှာရေကစားတာအနေချင်းလောက်ပဲရှိတယ်လို့ဒေသခံတွေကပြောကြပါတယ်။ရေကစားသူတွေစီကားတဲ့နေမျိုးတချို့လည်းရှိပါတယ်။တော်လန်တကြံလှုပ်ရှားဖို့စောမှုတွေဘုံကွဲတိုက်ခိုက်မှုတွေဖြစ်မှာဆိုရင်ဒါကြောင့်အများစုကရေကစားမထွက်တာလို့မွန်ဒေသခံတချို့ကပြောပါတယ်။စင်လာပြင်စီကားခဲ့တဲ့မွန်ပြည်နယ်ဘက်ကကြံအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်။
မြန်မာနိုင်ငံမှာကျင်းပတဲ့နေတကူတကြံပေါ်တော်တွေမှာမွန်ပြည်နယ်ကမွန်ရိုးရတကြံပေါ်တွေဟာလည်းပုံမှန်အားဖြင့်စီကားတယ်လို့နာမည်ကျော်ပါတယ်။ထုံးစံအရတကြံအကျိုးနဲ့အကြနေတွေမှာကလေးငယ်တွေရေကစားကြလိရှိပြီးတော့အကျက်အတက်နဲ့နေဆန်းတရက်နေတွေမှာလူကြီးတွေပါပါဝင်ရေကစားကြလိရှိပါတယ်။ဒီနေ့မှာတော့အကျက်နေဖြစ်တဲ့ဒီနေ့မော်လမြိုင်မြို့မှာရေကစားသူတိရစွာနေတယ်လို့မော်ညီညွတ်ရေးပါတီကလွတ်တော်ကိုယ်စားလှယ်ဟောင်းမင်းအောင်ထူးကပြောပါတယ်။
လုံးလေးမိကဒီကြံလေးကြတော့ကစားစီပေါ်လေးဒီနေ့မှကြတော့အစမှာဒီဘက်ခံတဲ့လူတွေဒီတက်တဲ့လူတွေစိတ်ကြီးကြီးပဲဒီဆွာကားလို့ကျဲဒီမန္တတီမှာတော့ပဲလူတွေလည်းဘာရှိတာပြည့်အောင်လေတာမန်လူလူတွေကတော့ဒီကစားနေတဲ့မျိုးတွေဟိုစိတ်ကမတွေ့ဘူးလေသူနေရာမှာခလေးလေးတွေတော့ဘာကြီးကစားနေတာမျိုးတော့ကြည့်တယ်ပေါ့လေအဲ့လိုမန္တထိုးပြီးမှဒီဖက်နေတာမျိုးတော့မရှိဘူး
ခရိုင်းနေတယ်မှာကြံအကျက်နေနဲ့အတက်နေတွေဆိုရင်မော်လမြိုင်နဲ့မုဒုံမြို့ကကြံကိုမွန်ပြည်နယ်ကတခြားဒေသခံတွေတကူတကလာပြီးရေကစားကြလို့အင်မတန်စီကားတယ်လို့မော်လမြိုင်မြို့ကမမီမီကအရင်အခြေအနေကိုပြောပြပါတယ
်။ဒါမမြင်ဒီကနေ့ကတော့တတ်မှတ်ကြတာကတော့အတက်နေမှာပေါ့အတက်နေပါတော့စီးပညာတားတွေကတော့မော်လမြိုင်မှာပဲသူ့ပြီးတော့သွားကြတာ။ဒီကနေ့လမ်းတစ်ချက်ပေါ့ကနေ့လမ်းမှာကတော့ရေကောင်းနေဆိုတော့အေးမှာကျဆောက်ကိုအပြည့်မှန်တတ်လေရှိပါတယ်။ဌာနဆိုင်ရာမှန်တတ်လေရှိတာပေါ့ဟိုတုန်းကဖြတ်ပြေးတယ်၊ပြန်ပွဲတယ်၊ပြန်ပွဲရှင်တွေရှိတယ်
။ပေါင်မျိုးနဲ့အတွင်းမှာလည်းကလေးရေကစားမှန်တတ်ကျို့တို့ကျဲတဲ့လောက်ပဲရှိတယ်လို့ပေါင်မျိုးကန်ကိုညီညီစိုးကပြောပါတယ
်။ဒီတရားအချက်နှိမ့်မှာဆိုလို့ရှိရင်ပေါင်မျိုးကရက်ွက်တွေနဲ့နောက်ငယ်ရွာတွေမှာရေကစားပြတယ်။သူကကားထော်လာကြည့်နေပေါ့နော်။ကားကြီးဆိုတာကျွန်တော်တို့ high debt တွေ high jet တွေနဲ့ပတ်တာဒီနေ့မမြင်ရဘူးပေါ့။ဒါပေမဲ့လို့လေအစီအနေနဲ့ဒီကစားမနက်ကြီးတွေအစီအတော်ဒါပေမဲ့လမ်းကျူလမ်းကြားမှာအုံနဲ့မနက်တွေပေါ့အဲ့ဒါရေပက်ကစားကြတယ
်စစ်ကောင်စီအုပ်ချုပ်မှုကိုစန့်ကျင်တဲ့အနေနဲ့ဒီနေ့ကြံမှာပျော်ပွဲရွှင်ပွဲတွေမဆင်နွှဲကြဖို့ဆရာနာရှင်စန့်ကျင်သူတွေကစော်အောတိုက်တွန်းနေကြပါတယ်အဲ့ဒီတိုက်တွန်းမှုတွေကြောင့်ရောစိတ်မပျော်နိုင်တဲ့အခြေအနေကြောင့်မှမွန်ပြည်နယ်ထဲမှာအများစုကရေမကစားကြဘူးလို့မူရုံမြို့ကန်မိတန္တာကပြောပြပါတယ်
ကျန်တယ်လူလူတွေတော့များတယ်သူများတယ်လမမော့ပနေပြတော့တောင်ပြင်းတွေများတယ်ပြီးဆုံးတယ်ရေပတ်တာကစံချမ်းမပတ်ဘူးသူတို့ဖြစ်ဖြစ်ပါရင်ဖြစ်ဖြစ်ပဲလောင်းပဲ
မော်လမြိုင်မူတုံတံမြူစီရဲ့တထုံဆတဲ့မြို့ကြီးတွေမှာရေကစားတာနဲနေပြီမဲ့တချို့မြို့နယ်တွေမှာတော့စီကားနေပါတယ်ရေမြို့နယ်တွေကလမိုင်းမြို့နယ်နဲ့နေရွာတွေမှာလည်းရေကစားတဲ့သူတွေများတယ်လို့မြို့ကမတ်ဝါဆိုးကပြောပါတယ်
ဒီမကစားဖြစ်ပါဘူးဆော့လည်းမဆော့ဖြစ်ပါဘူးအခုတကြံကပေါ့နော်တော်လှန်တကြံလို့ပြောနေကြတာဆိုတော့လေအဲ့ဒါကြောင့်လည်းပါမယ်နောက်တစ်ခါလွတ်လပ်တဲ့အနေအထားမျိုးမဖြစ်နေဘူးပေါ့နော်ဒီမိုကရေစီနိုင်ငံမဖြစ်နေဘူးစိတ်ကပျော်ရွှင်မနေဘူးပေါ့နော်ဒီနေ့မှာငယ်တွေအများစုကလည်းတော်ရဲရောက်နေတာလည်းပါတယ်နောက်တစ်ခါဆောင်ထဲမှာလည်းရှိနေအထင်းထင်းခံထားရတာလည်းရှိတော့သူတို့တွေကိုငှက်ကွက်ပြီးတော့ပေါ့နော်ဒီကစားရှင်စိတ်လည်းမရှိပါဘူးရှင်
စေကောင်စီအစိုးရကနေကိုဗစ်ရောဂါကြောင့်လူရေကန့်သတ်ထားတာကိုဖြေလျှော့ထားပြီးမြို့နယ်တိုင်းမှာရေကစားမှတ်တပ်တွေနဲ့ရေကစားခွင့်ပြုပေမဲ့မွန်ပြည်နယ်ရဲ့ဒီနေ့စကြံဟာတော်တော်လေးတိတ်ဆိတ်နေပါတယ်။ရခိုင်ကစီကားခဲ့တဲ့မွန်ပြည်နယ်စကြံဒီနေ့မှာစီကားမှုမရှိတဲ့အကြောင်းရင်းကိုတော့မော်လမြိုင်မြို့ကန်ကုမင်းမင်းကအခုလိုသုံးသပ်ပါတယ
်။ဒီနောက်ပိုင်းမှာကိုဗစ်ရဲ့ကန့်ရောဂါကြောင့်လူစုလူဝေးလုံးလုံးမရတော့ဘူးဆိုတော့စီးမစီးကားနေတာညော့ရဲလာတယ်။ဒါပေမဲ့အခုလူတွေကအခုတိတ်ပြီးတော့ကြံပွဲတော်လို့လူမျိုးတွေကြတော့တိတ်ပြီးတော့အပြင်မထွက်ဘူးဆိုတာကဟုတ်ပဲ NUG တို့ PDF တို့ရဲ့ဒေါ်လာနဲ့ကြံတို့ပါတော့ကြတော့အဲ့ဒီချိန်ချောက်မှုတွေတော့ရှိလာတဲ့အနေအထားမှာလူတွေကလူစုလူဝေးသွားရင်ဘုံခွဲမှာပဲကြောက်ရတယ်။ဟောနောက်ပြီးတော့ပေါ့နိုင်ငံတော်အစိုးရကျင်းပတဲ့ကြံပွဲမှာဝင်ပြီးတော့အားပေးတာရင်လည်းဒီဘက်ကအုပ်စုတဲ့ကူကတဲ့လူမျိုးလို့ယူဆတာလည်းရှိကောင်းရှိမယ်ပဲ။
မမီနယ်ဒေသခံတွေဟာကြံရက်အတွင်းဆက်ဆဲကြပြာဝအစရှိတဲ့ပင်လယ်ကမ်းခြေဘက်ကိုအပန်းဖြေခီးထွက်ကြတာများတယ်လို့ကိုမင်းမင်းကပြောပါတယ်။မမီနယ်မှာပုံမှန်အားဖြင့်ကြံအကြက်နေမှာဆက်ဆဲကြိုက်ခမီအတက်နေမှာမော်လမြိုင်ကြိုက်မရောဖျားနဲ့နစန်းတရက်နေမှာရိုးကိုဖျားပွဲတွေကိုသွားပြီးရေပတ်ခံတွေရှိကြပါတယ်။ကြံတွင်ရေကစားတာမကဥပုပ်တီတာစောက်တီတာတက်ကြီးရော်တွေကိုပူဇော်ကြတော့တာရေချိုးပေးတာကြံထမင်းမုံလုံးရေပေါ်အစရှိတဲ့မုံတွေနဲ့ရေဘက်ခံသူတွေကိုစတုတွေသာကျွေးမွေးကြပါတယ်။ယူရတလေတွေကိုထိမ့်သိမ်းထားတဲ့မွန်ပြည်နယ်ကြံဟာပုံမှန်အဖြစ်စီစီကားကားနဲ့ပျော်ရွှင်စရာကောင်းပေမဲ့အခု2022ခုနှစ်မှာတော့စိုးရိမ်စိတ်တွေနဲ့ခြောက်ကန့်နေပါတယ်ခင်ဗျာ
။မွန်ပြည်နယ်ပဲကြံပွဲတော်အခြေအနေကိုရန်နိုင်ပြောပြသွားတာကြားခဲ့ရပြီးတဲ့နောက်ထိုင်းပဲလှည့်အောင်ပါ။ထိုင်းနိုင်ငံမှာကိုဗစ်ကာယရောဂါကြောင့်ထိုင်းကြံပွဲတော်ကာလရေကစားပွဲတွေလူစုလူဝေးနဲ့ပျော်ပါးတာတွေမလုပ်ဖို့တားမြစ်ထားပါတယ်။ထိုင်းနိုင်ငံရောက်နေကြတဲ့မြန်မာရွှေပြောင်းလူသားအများစုအနေနဲ့ရေလဲမကစားနိုင်မြန်မာနိုင်ငံကိုလည်းပြန်ဖို့မဖြစ်နိုင်တဲ့အခြေအနေနဲ့ကြုံနေကြရပါတယ်။ဒီကြားထဲမှာ အထောက်အထားလည်းမရှိသူတွေကိုလည်းထိုင်းအာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးနေတာကြောင့်အလုပ်ပေးရဲ့အသွာအလာတိတ်မလုပ်ရဲကြတဲ့အခြေအနေကိုထိုင်းချီဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။မြန်မာရှစ်ပြားလို့တမတန်းနဲ့ချီနေထိုင်အလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကြောင့်စကြံပွဲတော်ကာလရေကစားပွဲတွေလူစုပျော်ပွဲတွေမလုပ်ကြဘို့ထိုင်းအစိုးရကတားမြစ်ထားပါတယ်။ပုံမှန်ဆိုရင်စကြံကာလအားနဲ့ရဲ့အတွင်မြန်မာလူသမားတွေဟာရေကစားကြတာပျော်ပွဲစားခက်တာမျိုးတွေလွတ်လွတ်ရှိပါတယ်။တချို့ကလည်းနေရက်တင်ကြသူတွေရှိပါတယ်။ဒီနှစ်မှာတော့အတော်များများကစကြံကို၆၆တွေ့ပဲဆက်တန်းနေကြပါတယ်။ထိုင်းနဲ့မြန်မာနေဆက်မျိုးတွေမှာတရားမဝင်နိုင်ငံကူးလာသူတွေကိုစစ်ဆေးဂိတ်တွေအစစ်အစစ်ချတာပြီးစစ်ဆေးမှုတွေလုပ်နေတာကြောင့်မြန်မာလူသမားသိမ်းနဲ့ချီရှိတဲ့မဲဆောက်နေဆက်မျိုးမှာဆိုရင်မြန်မာတွေဟာသိပ်ပြီးတော့အသွားလာမလုပ်ကြဘူးဆိုပြီးရှစ်ပြားလူသမားတူကပြောပြပါတယ်။
ဒီကြမ်းမှာစီတောင်းလို့တမားရဒီလိုပဲကိုယ့်အိမ်ကိုနေကြရောအလှူတန်းလေးပါလေလောက်ဒါပဲလောက်တယ်သူဘာမှမလုပ်ကြဘူးခုံကြီးဝဲရဟန်းပေါင်းဝဲဒါပဲလောက်ကြဗမာတီဘက်ကတိုက်ပွဲတွေညာတဲ့ခါကျတော့ဒီဘက်မှာဂိတ်တွေထိုးပြီးတော့ချက်တာလေးသေးတာလေးပြီးတော့ညာအောင်အလှူမျိုးညာတယ်လေသေးတယ်ညာတယ်ဒီရက်ထက်မှကအဲ့ဒီဟိုဈေးမှုတွေအများညာတယ်ဂိတ်တွေကညာတယ်ညာတဲ့ခါကျတော့အဲ့ဒါမသွားကြတာ
လေတောင်းမြုံမှာရွှေစားစစ်သေးဂိတ်တွေကိုနေရာမျက်မှာလုပ်နေပြီးအဖမ်းကြီးတွေလည်းများနေတာကြောင့်စီးကားသွားပြတာတော့မှအထောက်အထားမရှိတဲ့အတွက်ခိတ္တအဖမ်းခံရပြီးဒဏ်ရရိုက်ခံရတယ်ဆိုပြီးမြန်မာပြည်ကလည်းပြောပြပါတယ်
။မြန်မာပြည်မှာလည်းဒီလိုမျိုးရှိဆိုမြန်မာပြည်မှာဆိုကိုမိဘနဲ့ဆိုအရေးတော်ဆိုဒီနေ့တခါဒီလိုမျိုးတရားခွေလို့ရှိတဲ့ဒီနေ့တခါမိဘတွေကတော့ကြောက်တာပေါ့အခုကဘလို့မှပြန်မရဘူး။အခုကအိမ်မှာပဲနေရတာပေါ့ခွေကြောက်သွားပြန်လာအဲ့ဒါပဲ။ဘယ်မှာသွားမရပါဘူးနေရာသွားလဲပြလစ်ထားတာပဲ။
ဒီနေ့တော့ဆိုတော့ရောက်ဆိုတော့ကာမီတော့ရောက်ဆိုတော့ပြေးလိုက်ရတယ်။ဘာမှမဟုတ်ဘူး။ကလေးစိတ်ကပြပြောလို့မရဘူး။လက်မမရှိဘူးလေ။ကလေးမအတက်တာကိုက
ရှေ့ပြောင်းလို့ကမအတော်များများကဆိုင်းမှာအလုပ်လုပ်ပြီးမြန်မာပြည်ထဲကမိသားစုတွေစီကိုပြန်ပို့ပေးနေကြရသူတွေများပါရဲ့။တချို့လည်းဆိုင်းမှာအလုပ်လုပ်ပြီးမြန်မာပြည်ထဲကသားသမီးတွေကိုတောင်းထားပေးနေကြတာပါ။ကိုဗစ်ကြောင့်စီးပွားရေးထိခိုက်နေတဲ့ဆိုင်းနိုင်ငံမှာအလုပ်ကံမကောင်းသလိုမြန်မာပြည်မှာလည်းနိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အတွက်အစကအစင်မပြေမှုတွေကြုံတွေ့နေရတာကြောင့်ကြကြံမှလည်းပျော်ရွှင်စရာမရှိဘူးဆိုပြီးလေးယောက်နေသူတယောက်ကပြောပြပါတယ်
။ကိုကြီးကလည်းပါတယ်ပေါ့သူတို့စီးကန်းထုတ်ထားတာလည်းပါတယ်ပေါ့မမူရပေါ့တောင်းပန်ကြည်မဖွင့်ရပေါ့ဟုတ်ဖွင့်ရင်မူးတဲ့ဆိုရင်သူတို့အရေးယူမယ်ပေါ့အစကသူတို့ဘက်ကဟောအဲ့လိုပညာထားပါလေကြကြံမှလည်းပျော်ရွှင်မှုမရှိပါမှရဲ့ကြပါပြီဒီဒီကဲတဲ့တင်းကျမတို့မဲအောင်နိုင်ကျမတို့သိနေတဲ့နှစ်ကလေးရပေါ့မပြောရတာဒီနှစ်ကလေးကတလားကျမတို့ခံစားရအခုရင်သာသမီတွေဆိုလည်းပညာရေးမှာနှောင့်နေဒီပွားရေးတွေဆိုလည်းဘာဆိုဘာမှအဆင်ပြေကြပါမှရဲ့ဒီမှာတို့လည်းအတူတူပေါ့ကိုမတော့ကိုဒုက္ခရောက်တာပေါ့အောက်ကစီကဒီကတော့လုံငန်းကိုင်ငန်းနေဟောတုံးပုံမှာဒဘုံဘွဲတော့ရော့သွားကြတာပေါ့မှရဲ့က
တကယ်ကလားထိုင်းနိုင်ငံမှာအလုပ်ရရှိသိတာမို့ရှစ်ပြောင်းမြန်မာပြည်အရင်ကနေရပြန်ကြလေးရှိပါရဲ့အခုတော့ကိုဗစ်ကြောင့်လက်ဆက်ကိအားလုံးသိထားတာဒီကြောင့်မြန်မာနိုင်ငံဘက်ကလည်းမပြန်နိုင်ကြပါဘူးမြန်မာနိုင်ငံဘက်ကအပြီးပြင်ကျင်သူတွေပြန်နိုင်အောင်ဖွင့်ထားတဲ့အမှတ်နှစ်ဖြစ်ပြီးတကားကိုလည်းတကယ်ကလားမှာသိထားပါရဲ့ဒါအပြင်ကရင်ပြည်နယ်မြဝေလမ်းမှာလည်းစစ်ကောင်စီနဲ့ KNUPD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားစိုက်ပွဲတွေပြင်းထန်နေတာကြောင့်အဲ့ဒီလမ်းကနေဖြတ်ပြီးပြန်ရမယ့်သူတွေလည်းမပြန်ရဲကြဘူးဖြစ်နေပါတယ်ရှင်
ထိုင်းနိုင်ငံမှာထိုင်းနိုင်ငံမှာကြံပြော်ဝဲပိတ်ထားလို့နေဆက်ကူးမရတာကြောင့်မြန်မာလူသားတွေမိသားစုနဲ့တွေ့ဖို့ပြောင်းခွင့်မရဖြစ်နေတဲ့အခြေအနေဒီဝေဒနာမအေးမှာပြပြသွားတာပါခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဒီ위ကတောက်ကြညာပဲအစီအစဉ်တွေကိုဆက်လက်တင်လှည့်နေပါရခင်ဗျာမကြခင်ထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းမှာမြို့သမီကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နိပညာကဏ္ဍတွေထုတ်လွှင့်မှုရှိတာမို့ဆက်လက်စောင့်မျှော်ကြည့်ရှုနားဆင်ပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VOA Plus application ကို download ရယူပ
ါမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA American တန်ရဲ့ EP 15ရဲ့တောက်ကြညဘက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆုံလင် American တခွင်သိပ္ပံနဲ့ဤပညာသတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်မှုရှိတဲ့တဲ့အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်အောင်ပါတက်တော်95နှစ်ရှိပြီဖြစ်တဲ့ပြည်တင်ပြည်မာကြီးဒုတိယမြောက် Elizabeth ဟာဒီနှစ်ဖေဖော်ဝါရီလထဲမှာပဲနန်းသက်290ပြည့်သွားခဲ့ပါပြီကဘာပေါ်ကနန်းသက်အစီအစုံဘရင်ပြည်မတွေလည်းထိပ်ပိုင်းနေရာမှာရှိသလိုပြည်တိမ်တိုင်းမှာတော့သူ့လောက်နန်းသက်ရောတက်တော်ပါရှိတဲ့ဘရင်မမရှိသေးပါဘူးအခုလိုနန်းသက်290ပြည့်ချိန်မှာပဲဒေါ်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့မေးခွန်းထုတ်တာတွေလည်းရှိနေပါတယ်ဘရင်မကြီးအဲလစ်ဘက်နဲ့ပတ်သက်လို့တမိုင်းပညာရှင်တွေကဘာတွေပြောကြပါသလဲဒေါ်ဝင်မိသားစုအနာဂတ်အလားလာနဲ့ပတ်သက်လို့ရောပြည်တိမ်ပြည်သူတွေကြားဘယ်လိုသဘောထားရှိကြသလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဖြူတွေးကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes.
1952ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရာမမြောက်ဂျော့ချ်ဘရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဗီဒီဘရင်မကြီးဒုတိယမြောက်အဲလီဇာဘက်ထီးနှဲရက်ရာကိုဆက်ခံလာခဲ့တာအခုဆိုရင်တော့တော်ဝင်နန်းသက်290ပြည့်သွားခဲ့ပါပြီ။ဗီဒီသမိုင်းမှာတော့လွန်ခဲ့တဲ့နှစ်ပေါင်း1000အတွင်းမှာအခုလိုအနှစ်90အထိထီးနှဲရက်ရာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးလို့ကမ္ဘာသမိုင်းမှာလည်းဒီလိုနန်းသက်ရှိတဲ့သူအနည်းချင်းသာရှိပါတယ်။ဒါကြောင့်ပြည်ထောင်တော်ဝင်မိသားစုအတွက်ကတော့ဘရင်မကြီးနန်းသက်290ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ပါတယ်
။ 70 years is unprecedented for a British monarch.
ဘရင်နန်းသက်မှာနှစ်ပေါင်း90ဆိုတာဘယ်တော့မှမရှိခဲ့ဘူးပါဘူး။ဘရင်မကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်။သူအသက်20ကျော်အရွယ်ထီးနှက်အရအရာဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဗြိတိန်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းအလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီ။ဘရင်မကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ်
။ London City တက်သူကပေါမောက်ကအန်နာဝိုက်လော့ခ်ပြောသွားတာပါ။ပြည်ထောင်ဘရင်မကြီးအဲလစ်ဇဘက်ဟာသူ့ရဲ့နန်းသက်290ကာလအတွင်းခေတ်စနစ်အပြောင်းအလဲတွေကြားအဆိုးအကောင်အခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်။စီမံခန့်ဘရင်တော်ကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့တယ်လို့နိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရက်တည်သူတန်းပြည်ရဲ့အချက်တဲကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဦးဆောင်မှုပေးနိုင်သူအဖြစ်အများကအသိမှတ်ပြုကြပါတယ်။ဘေးမကြီးအဲလစ်ဇဘက်ဟာအင်မတန်ကိုမှထူးခြားတဲ့ကမ္ဘာပေါ်ကရှရှာပါပါပုံကိုတူပါလို့သမိုင်းပညာရှင်ဟူဂိုဗစ်ကတ်စ်ကပြောပါတယ်
။ The fact that she has presided over changing Britain.
ဒီတည်းရဲ့ပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရီရီမုံမုံနဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်။ဒါကလူတိုင်းသူစီကတင်ယူတင်တဲ့အရာပါ။အနှစ်90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူး။တာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါ။ဒါကိုအတိမတ်ပြုဂုံပြုတင်ပါတယ
်။ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်ဗျာကြီးပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိအမှတ်ပြုပြောဆိုကြပါတယ်။ဒါကြောင့်လဲပြည်တွင်းသမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူဘဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်။တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင် Robert Lessie ကလည်းဘေးမကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ်
။ She's always seen herselfas part of a system
သူတို့ကသူစနစ်တစ်ခုရဲ့အစိတ်ပိုင်းလို့ရှုမြင်နေသူပါမောက်မှထောင်ထွားခြင်းမျိုးမရှိပါဘူးတော်ဝင်မိသားစုတွေထဲမှာငါတို့သာအရေးပါဆုံးငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လက်လျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါသူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါ။ဘီမာကြီးကလည်းအဲ့လိုပုဂ္ဂိုလ်မျိုးပါပဲ။ဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါ။အခု290ရုပ်မှာလည်းပြည်သူတွေကဒါကိုဂုံယူဆင်နွှဲကြမှာပါ။တော်ဝင်ဘီမာကြီးရဲ့ခန္ဓာထယ်ဝမှုသူ့ရဲ့ ရက်တီနေထိုင်မှုနဲ့အလေးထားမှုတွေတောင်ဝန်ကအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုဂုဏ်ပြုဆင်နွှဲကြမှာပ
ါ။ပြည်မကြီးအဲလိဇဘက်အနေနဲ့ကျန်းချမ်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထီးနှံမှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ဘီရင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အရှိဆုံးဘီရင်မတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်။လက်ရှိမှာတော့ပြင်သစ်လူဝီဘီရင်ကနန်းသက်82နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘီရင်ဖြစ်ပြီး2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဘီရင်ဘူဝီဘောအဗ်ဒူရာဒက်ရှ်ကနန်းသက်190နဲ့126ရက်ရှိပြီးကမ္ဘာဒုတိယနန်းသက်အရှိဆုံးဖြစ်ပါတယ်။ဒါကြောင့်ဘီယမကြီးအဲလိဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှံမှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘီယမကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘီယမကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိခွန်းထုတ်ဝေဖန်မှုတွေကခေတ်အဆက်ဆက်ဆိုသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကတားတော်ကြီးအိန်ရှင်မင်းသားချားစ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်တော်ရေးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့ရဆိုပြီးဆွဆွဲခံရတာရှိသလိုမြေတော်မင်းသားဟယ်ရီနဲ့ကျင်ရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရတွေရှိနေတာပါ။တော်ဝင်မိသားစုနဲ့ပတ်သက်လို့ပြည်ထောင်2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့လူလူစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့ဒီချိန်ထဲမှာလည်းဘီယမကြီးရဲ့နေရာမှာတားတော်အေရှိဆန်ချားလ်စ်မင်းသားအရရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံချင်ကြပါဘူး။
No, I'm not a big fan of the guy. I don't mind.
တဝင်းမိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခန်းစားချက်သိမရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားကြတချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခန်းစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမကတော့ sorry ပါ။လက်မခံပါဘူ
း။ I feel like it's more of like
ကျွန်တော်တို့ကတော့ဘယ်လိုပြောရမလဲ။ကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အကျရက်ဘရစ်တင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေရလို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there's been a lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ် UK ရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိသလိုတော်ဝင်မိသားစုနဲ့ဆက်ဆက်တဲ့ထူခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး
။ I do think people take comfort from the Queen's presence.
လူတွေစိတ်ချမ်းသာမှုရစေတယ်လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းထက်ကိုပိုပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရည်တည်ပေးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအရှိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လှုပ်တင်တာကိုပဲလှုပ်တဲ့သူပါ။ငိုပြ၊ရီးပြ၊ဒရမာတွေမလုပ်ဘဲနဲ့ကိုယ့်တာဝန်ကိုမငြီးမညူထမ်းရွက်တဲ့သူမျိုးပါ။ဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ။
တော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမိကုံထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေသေးတယ်လို့ပြောရမှာပ
ါ I support the monarchy
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်ကျွန်တော်အသက်အရွယ်နဲ့ဒီအချိန်တွေမှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်လက်ရှိမှာယော့ခ်နေသားမင်းသားအန်ဒူးနဲ့ပတ်သက်တဲ့ပြဿနာတွေမင်းသားဟယ်ရီနဲ့မေဂန်တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ
်အသက်90အရွယ်ဘာမင်ဟမ်မြို့သားဘရူမီဂျွန်းစ်ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတူဖြစ်တဲ့ရစ်ချတ်ဘရာဒါတန်ကလည်းပြမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတဲ့လို့ပြောပါတ
ယ်
အချိန်ကခမဲတော်ရဲ့အရိုက်ရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခု Charles မင်းသားကဘီမကြီးရဲ့အရိုက်ရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်ချိန်သူအသက်ရှင်လျက်ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းတန်190ပြည့်သွားတဲ့ဘုရင်မကြီးအဲလီဇဘက်အတွက်ဂုဏ်ပြုအခမ်းအနားတွေကိုဒီနှစ်ဇွန်လထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘုရင်မကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်။ဒီလိုပြင်ဆင်နေကြသူတွေထဲမှာဝင်းဆိုင်အန်တန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူးဝဲလ်ကယ်ဖတ်လည်းပါပါတယ်။
Obviously it's not just in Windsor it's a national
ဒီကြတာကတော့ဒါကဝင်းစာနန်းတော်တခုတည်းနဲ့ဆိုင်တဲ့ခန္ဓာမဟုတ်ပါဘူးဝင်းစာအဓိကကြတာမှန်ပါတယ်ဒါပေမဲ့ဒီခန္ဓာကတနိုင်ငံလုံးဒနသဟာရပြည်တော်အားလုံးနဲ့ဆိုင်ပါတယ်လာမယ့်နှစ်ပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပ
ါနန်းတန်190အတိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းဘီမကြီးအတွက်အထိမ်းအမှန်ခန္ဓာတရက်ကိုအင်ရှေ့မင်းသား Charles ကဦးဆောင်ကျင်းပခဲ့ပါတယ်ပီတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကရပုဂ္ဂိုလ်တွေဘာသာရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးဘီယမကြီးရဲ့အများကျူဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေဝေဖန်မှုတွေပဲလို့ပဲရှိနေပါစေ။နန်းသက်190ကိုအအောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဘီယမကြီးအဲလီဇဘက်ကိုတော့ပီတိန်ပြည်သူအများအပြားကကြီးညိုလေးစားအားထားနေကြဆဲဖြစ်တဲ့ဆရာတင်ပြရေးဒီသတင်းပေအမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြပါရှင်။ကျွန်မဒီနေ့ပြပါရှင
်။အကင်ပြူရေးစီစီတွေဆက်တဲ့အမျိုးသမီးကဏ္ဍပြီးတဲ့နောက်ခုဆက်ပြီးသုဒ္ဓဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားဆင်အောင်ပါ။ကိုဗစ်ကာလတစ်ချောင်းဂျာမန်ရေးဝန်ထမ်းတွေကြုံရတဲ့စိတ်ပိုင်းဆိုင်ရာဖြစ်စီမှုမိသားစုအရေးအခက်ခဲနဲ့ဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကထင်ရှားသူတွေကိုဗစ်ကူးစက်ခံရတဲ့အကြောင်းစာရတွေကိုကိုအောင်ကစူးစီးတင်ပြထားပါပါခင်ဗျာ
။ရေဝင်းကဌာနကဒေါက်တာအယ်ဖရက်ဒူအက်စတူအာဟာကယောဂကလာအတွင်းယောဂကူးစက်မှုတွေအစမတန်များပြားနေခြင်းတို့ကနယူးယောက် MHS ဆေးရုံမှာအိမ်မပြောင်းမဲ့ညှိပ်ပြီးတော့အလွတ်လွတ်ပါရယ်အဲ့လိုအချိန်တွေဟာဝန်ထမ်းတွေအတွက်အပင်ပန်းဆုံးကာလဖြစ်ပေမဲ့လည်းတော်တော်များများကတော့ဒီလိုအချိန်တွေဟာလုပ်ငန်းဝင်ကဝန်ထမ်းတွေကြားပိုးပြီးတော့စီးလုံးစေတယ်လို့ဆိုပါရယ်တချို့ COVID လူနာတွေဆိုရင်ဆေးရုံမှာလနဲ့ချီကြာကုသပေးနေရတယ်လို့ဒေါက်တာ Estura ကပြောပါရယ်
You know, he came in one of our many ways.
သူကကိုဗစ်ကာလအတွင်းရောက်လာတဲ့သူတွေကတယောက်ပါ။ကံမကောင်းစွာနဲ့ပဲသူကဆေးမထိုးထားတော့အခုဆိုရင်အသက်ဆက်ရှင်နေအောင်အထောက်အကူဆက်တွေတက်ပေးထားတာသတင်းပတ်ပေါင်းတော်ကြာနေပါပြီ
။ဆေးရုံပြင်းထန်လူနာကုသဆောင်ဟာအလွန်ကျဉ်ပြီးကဒင်းရှစ်လုံးသာဆက်ပါတယ်။အလွန်နေထိုင်မကောင်းဖြစ်သူတွေကအခြေအနေအဆိုးဆုံးလူကိုသာနေရပေးတာပါ။အမြဲလိုလိုလဲဒီခန်းကဖြစ်နေတတ်ပါတယ်။ဆေးရုံတွေမှာလူနာရီဒင်းနာမကဆရာဝန်တွေလူနာသူတွေလည်းအချင်းချင်းကြားစိတ်ဖိစီးမှုတွေကိုပုံမှန်လေးလေးပြောပြရင်စိတ်ဖိစီးမှုတန်ကိုရှော့ချကြပါရယ်ဆေးရုံတက်လူနာတွေတည်ဆုံတာဒါမှမဟုတ်စိတ်လုံရှားစရာအဖြစ်အပျက်တွေကြုံကြတိုင်းကျန်းမာရေးဝန်ထမ်းတွေအားလုံးဆုံရပြီးတော့ခုလိုပုံမှန်တွေဆွေးနွေးကြပါရယ်မိသားစုနဲ့ခွဲခွာနေရချိန်မှာယောဂကူးစက်ခံရမှာကိုတော့စိုးရိမ်မိတယ်လို့ဒေါက်တာဂွန်ဒိုလင်းကူလေးကပြောပါရယ်
Like I'm still scared.
ဒီမကောင်းဖြစ်မှာကိုတော့ကြောက်မိပါတယ်။ကျမတို့လိုကျန်းမာတန်းဆွမ်းတဲ့လူငယ်တွေအများကြီးဆေးရုံရောက်တာကိုတွေ့လို့ပါ
။အခုအခါမှာတော့ယောဂကူးစက်မှုညှော်နှင်းလာတာကြောင့်ဆေးရုံတွေမှာပိုးရုံကလောက်လူသိမ့်မများတော့ပါဘူး။2020ဖေဖော်ဝါရီ29ရက်ကနေဇွန်လ1ရက်နေ့အတွင်းနယူးယောက်မှာလူပေါင်း18,000ကျော်တည်ဆုံခဲ့တာပါ။အဲ့ဒီအချိန်တုန်းကဆိုရင်ဒေါက်တာ SGR ဟာအိမ်ကဇနီးနဲ့ကလေးနှစ်ဦးယောဂကူးစက်မခံရစေဖို့အိမ်မပြန်တော့ပဲဆေးရုံမှာပဲအိပ်ခဲ့ပါတယ
်။ I think that took a
အဲ့ဒီအချိန်ကဆိုရင်စိတ်ထဲတော်တော်မကောင်းဖြစ်မိပါတယ်။မိဘတဦးအနေနဲ့အိမ်တော်ဦးစီးအနေနဲ့မမမမရက်မိတာနဲ့အကာအကွယ်ပေးရမယ့်အချိန်မှာလာပေါင်းများစွာကိုဟာသူတို့အတွက်အန္တရာယ်တရက်လိုဖြစ်နေခဲ့တယ်လို့ခံစားရပါတယ
်။အဲ့ဒီနောက်ဆေးရုံကိုလူရန်ထားတဲ့အနီးနားကအခန်းတစ်ခန်းမှာ6လကြာတီးကြနေထိုင်ခဲ့ပါတယ်။ဆေးရုံမှာအရေးပေါ်ကုသဖို့လိုရင်လဲချက်ချင်းသွားနိုင်အောင်ပါ။
Really nobody nobody does this for
ဒုက္ခမှာချီးကျူးခံခြင်းလို့ပတ်စံပိုလိုခြင်းလို့လူသိခံခြင်းလို့အခုလိုလုံးကြတာမဟုတ်ပါဘူးလူစွမ်းကောင်းတွေအဖြစ်အခွင့်အရေးလိုခြင်းသူတွေအဖြစ်မဟုတ်ပဲအင်မတန်မှကိုလုပ်ငန်းပေါ်နှိမ့်မြုပ်ထားတဲ့စိတ်နဲ့ကိုယ့်အလုပ်ကိုမဆုံးမနစ်ဇွဲနဲ့လှုပ်ဆောင်ခဲ့ကြတာပါ
ဖလော်ရီဒါပြည်နယ်ဂျက်ဆန်ဗေးလ်မြို့ကဆေးရုံမှာလှုပ်လှုပ်တဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာဆိုးပိုင်ကလည်းကိုဗစ်ကာလရောဂါလူနာတွေကိုဆေးကုပေးရင်အိမ်ကမိသားစုကိုပါယောဂမကုဆက်အောင်ဂရုစိုက်ပြီးတော့နေခဲ့ရတဲ့အကြောင်းကိုလို့ပြောပါရတယ်
။အဲကျွန်တော်ကဟိုလှုပ်လှုပ်တာတပတ်လုံးတပတ်နာလှုပ်တာဟိုလှုပ်တော့လှုပ်တဲ့အချိန်မှာခုနှစ်ဆက်တိုက်လှုပ်တာ
တက်နိုင်များခပ်ဝေးနေရတာပေါ့အဲ့ဒီတပတ်မှာမိသားစုနဲ့ဟိုပေါ့ဘာမှစိတ် share မချအောင်အင်းကြီးကက်ကက်မနေအိမ်မှာသမီးရှိရသမီးနာမှာစိတ်ကက်မနေအောင်ဈေးထားတာပေါ့အဲစိတ်ငါပြန်လာပြီဆိုရင်ကျွန်တော်ကဟိုရှင်းနေဝတ်တွေအကုန် washer ထန်းထဲရေချူကန်တန်းဝင်ကောင်းကနစီချူချရတာပေါ့အကုန်
အခုအခါမှာတော့ကိုဗစ်ကာလစီးမင်းစီကံတွေကိုပဲဖြတ်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့တာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။ဒါပေမဲ့လည်းကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆကြဖို့အခုလိုသတိပေးပါရစ
ေ။ trend ကြ rate ကြပါတော့အရင် relief ဖြစ်တယ်စိတ်အေးတာပေါ့။အခုဆိုရင်မိသားစုနဲ့နေနေကြကနေလို့ရတယ်၊သွားလို့လာလို့ရတယ်။ဆိုတော့အဲဟိုပေါ့နော်ကိုဗစ် season ကတည်းကဆိုင်အဲအယူစိတ်ကဖြည်းဖြည်းတက်တာပေါ့။ကိုဗစ်ကတော့မပြီးသေးပါဘူးဖြစ်နေတော့မှရှိပါသေးတယ်ရိတ်တာကြတာဟိုတတိတော့မပေါ်ကြစေချင်ပါဘူ
းအခုအခါမှာတော့ကိုဗစ်ကာလစီးမင်းစီကံတွေကိုဖျက်ဖျက်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့အားလုံးကစောင့်မျှော်နေကြတဲ့အချိန်ထဲမှာပြည်နယ်တချို့မှာလည်းစီးမင်းစီကံတွေပြန်ဖြေလျှော့လာနေပါပြီခင်ဗျာကိုဗစ်ကူးစက်ခံရသူတွေထဲမှာအမေရိကန်အလွတ်တော်ဥက္ကဋ္ဌဗဏ္ဍာရေးဝန်ကြီးရှင်နေကျုပ်အိမ်မီရောပြောခွင့်ရလဲပါဝင်ပါတယ်။ Omicron မျိုးကွဲတဲ့ BA2 ကိုဗစ်ကူးစက်မှုတွေများလာချိန်မှာပဲအခုလိုရောဂါကူးစက်ခံရတာပါ။အမေရိကန်ကူးစက်ရောဂါထင်းကျုံရေးနဲ့တာစီရေးဌာနရဲ့ကိန်းဂဏန်းတွေအရလူ၄ယောက်မှာ၃ယောက်နီးပါးနှုန်းဟာဒီမျိုးကွဲတဲ့ကူးစက်ခံရတာဖြစ်ပါတယ်။ Texas ပြည်နယ်ဘေးလာစေးကောလိပ်ကပမောက္ခဒေါက်တာပီတာဟော့တက်စ်က
Looks like the cases are starting to go up again.
American အရှိမြောက်ဒေသက Washington DC, New York ပြည်နယ်နဲ့ New York မြို့တွေမှာရောဂါကူးစက်မှုတွေများလာတာကိုပြန်ဆတွေ့နေရပါတယ်။ Omicron ဟာပိုပြီးကူးစက်မြန်တယ်လို့ထင်ခဲ့ပေမဲ့ BA2 မျိုးကွဲကအဲ့ဒီထက်ပိုပြီးကူးစက်မြန်တာကိုမြို့နိုင်ပွဲရာတွေ့ရပြီးတော့လူအများပြားကူးစက်ခံရမှာပါ။အခုဆိုရင်တကယ်နာမည်ကြီးအရေးပါသူတော်တော်များများကူးစက်ခံနေရတာကိုတွေ့နေရပါပြီ။
ကူးလကူးစက်မှုတွေရှိလာပေမဲ့လည်းတနိုင်ငံလုံးမှာနောက်ထပ်ကူးစက်မှုလှိုင်းတွေဖြစ်လာမှာမဟုတ်ဘူးလို့လည်းသူကခန့်မှန်းပါတယ်
။ The better news is
သတင်းကောင်းကတော့ Omicron ကူးစက်တုံးကလို့ချက်ချင်းခုန်တက်သွားတာမျိုးမတွေ့ရသေးတာပါ။တက်မသွားဘူးလည်းမျှော်လင့်ပါတယ်။ဒါပေမဲ့လည်း Omicron တုံးကထက်ပိုတက်သွားမယ်လို့ခန့်မှန်းပါတယ်
။အော်လော့တော့ဥက္ကဋ္ဌ Nancy Pelosi ကပြီးခဲ့တဲ့သတင်းပတ်အတွင်းကိုဗစ်ကူးစက်ခံရပါတယ်။အဲ့ဒီမတိုက်ခင်တရက်က AB ရောကအခမ်းအနားမှာနှာခေါင်းစည်းတက်မထားပဲသမရဂျိုးဘိုင်ဒန်ရဲ့ဘေးကပ်ရက်နေကြတာပါ။အခုလိုကူးစက်မှုကြောင့်သူ့ရဲ့အာရှခီးစဉ်လည်းဖျက်သိမ်းလဲရပါတယ်။ AB ရောပြောခွင့်ရဂျန်ဆာကီလည်းကိုဗစ်ကူးစက်ခံရတာကြောင့်နေတို့အစည်းအဝေးသွားတက်တဲ့သမရဂျိုးဘိုင်ဒန်ရဲ့ဥရောပခီးစဉ်မှာလိုက်ပါသွားနိုင်ခြင်းမရှိခဲ့ပါဘူး။
COVID-19 will continue to be with us and we will see
COVID-19 ကဆက်ရှိနေမှာဖြစ်ပြီးတော့ကူးစက်မှုများလာလာရော့သွားလိုက်ဖြစ်မှာပါအခုဆိုရင် BA2 မျိုးကွဲကူးစက်မှုများလာတာကိုတွေ့ရပါတယ်ဒါပေမဲ့ CDC ညွှန်ကြားချက်နဲ့အညီပုံမှန်အတိုင်းပြန်ပြီးတော့နေထိုင်နိုင်ဖို့စောင့်ရင်းနေပါတယ
် COVID စီးမြင်းတွေဖြစ်လျှော့ပြီးတဲ့နောက်အားကစားပွဲတွေလည်းပြန်ကျင်းပလာတာကြောင့်လူများစုံစည်းကြပါတယ်မလ21ရက်နေ့ကလေးကယောဂကူးစက်မှုတွေပြန်များလာတဲ့ချီကာဂိုမှာယောဂကူးစက်မှုကိုတော့ဂရုမစိုက်ကြတော့ပဲမေဂျာလိဘေ့စ်ဘောဖွံ့ဖွိုးနေမှာလူတော်တော်များများလာကြပါတယ်ချီကာဂိုကပ်စ်အသင်းပရိသတ်ရောဘတ်တိုရာမော့စ်က
ကိုဗစ်ကပြီးသွားပြီလို့ထင်ပါတယ်ဒီအတိုင်းပဲဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ
်ကိုဗစ်ကူးစက်မှုနှုန်းတွေကျဆင်းနေပေမဲ့လည်းနောက်ထပ်မျိုးကွဲတွေရဲ့အန္တရာယ်ဆက်ရှိနေစေပဲလို့တောင်းရှိသူတွေကပြောထားပါတယ်အခုလိုຫນွေဥရာဒီကနေနောက်ပိုင်းမှာပွဲလန်းတွေဆက်ရှိလာနေတာကြောင့်ကာကွယ်ဆေးထိုးကြဖို့ဘေ့စ်ဘောပွဲလာကြည့်သူ Juan Roberts ကပြောပါတယ
် The more people that are vaccinated the better
ကာကွယ်ဆေးထိုးသူတွေပိုများလာလေအားလုံးအတွက်ကာကွယ်ပိုရလေဖြစ်မှာပါမယုံသူတချို့ရှိပေမဲ့နှာခေါင်းစည်းမတက်ဖဲနေခြင်းရင်အန္တရာယ်ဘေးကလွတ်ချင်ရင်ကာကွယ်ဆေးထိုးပါလို့ပြောချင်ပါတယ်အဲ့ဒါဆိုရင်တော့အကောင်းဆုံးပါလို့သူကပြောပါတယ်ကိုဗစ်မျိုးကွဲကူးစက်မှုတွေထိန်းချုပ်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကိုဘယ်လိုပုံစံမျိုးအသုံးချမလဲဆိုတာနဲ့ပတ်သက်ပြီးလာမယ့်ဇွန်မှာဆုံးဖြတ်မယ်လို့ FDA အစားအသောက်နဲ့ဆေးဝါးထိန်းချုပ်ရေးဌာနတာဝန်ရှိသူတွေကလည်းပြောထားပါတယ်ခင်ဗျာ
ကိုအောင်စီစဉ်တက်တဲ့သုဒ္ဓဆုံလင်အမေရိကန်ခွင့်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ကြပါပြီမနက်ကပါဝင်ကမ္ဘာနိုင်ငံတွေမှာစိုးရွားတဲ့လေရုအကြီးသေးကောင်းမွန်အောင်လှုပ်တင်တာတွေကိုအမေရိကန်နိုင်ငံတက်ဆက်ပြည်နယ်ကသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကိုဒေါက်ခင်မြို့သက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကမ္ဘာလေရုအကြီးသေးသိပ်ဆိုးနေတယ်လို့ WHO ကအစီရင်ခံစာထုတ်ပြန်ပါတယ်မရှုမဖြစ်ရှူးနေရတဲ့လေရုအတွက်
အနေရော့ပါအောင်ဘလို့လုပ်တင်ပါသလဲတဘာဝဝင်းကျင်အင်ဂျင်နီယာဒိုအီဂျီကပြောပြပေးပ
ါမယ် WHO ရဲ့သတင်းစကားကတော့အနှစ်ချုပ်လိုက်မယ်ဆိုရင်တန့်စင်နဲ့နော်ကမလူတွေကိုကျမရေးကိုမထိခိုက်စေမဲ့ဆိုးအင်စနစ်တွေကိုမြန်မြန်ပြောင်းကြပါလို့ပြောတာအခု2021ခုနှစ်ကစက်တင်ဘာလကသူတို့ထပ်ပြီးထုတ်လိုက်တဲ့လေတုနဲ့ဆိုင်ရာပေါ့နော်အရေးသွေးနော်စံချိန်စံကျိုးတွေကိုဟိုတိုင်းပြည်တွေကနော်ပြောင်းကြပါဘာလို့ဆိုသူတို့ပထမထုတ်တာ2005ခုနှစ်ကလေတော်တော်ကြာသွားပြီနော်အဲ့တော့ပြောင်းကြပါသူတို့ပြောတယ်အဲ့ပြောင်းပြီးတော့ခါပါလို့ရမလဲဩကိုတိုင်းဒီမှာရှိတဲ့နော်လေတွညင်ညုံနဲ့ပတ်သက်တာလေတွအရေးသွေးတွေကိုလည်းတိုင်းတာကြပါနော်နောက်ပြီးတော့တစ်ခါကြောက်ရှင်အဲ့ဒီအငွေချင်းတွေကဘယ်ကနေထွက်နေတာလဲအရင်းမြစ်တွေကိုလည်းသိအောင်လုပ်ကြပါနော်ပြောတယ်နောက်တစ်ခါလည်းပါပြောလဲဆိုတော့အိမ်မှာသုံးတဲ့ဆွမ်းအင်တွေပေါ့အိမ်သုံးတဲ့ဆွမ်းအင်တွေဆိုတော့ဟိုထမင်းချက်တာရှိတယ်နော်နောက်အိမ်ကိုအေးနေရမှာဆိုပူပေးတာရှိတယ်ဓာမီးပေါ့နော်အဲ့နဲ့ပတ်သက်ပြီးတော့လည်းဒီတန်းစင်နဲ့ဆွမ်းအင်တွေပါလေရအောင်လုပ်ကြပါအဲ့ဒါဘာလို့ပြောတာလဲဆိုတော့မှအိန္ဒိယတော့ဘာလို့မယ်လဲဆိုလို့ရှိရင်လေအိမ်ကထုတ်တဲ့ဟာကတော်တော်ညဉ့်ညမ်းနေတယ်ပေါ့နော်အဲ့လိုရှိတယ်အဲ့ဒါသူတို့ပြောကြတယ်နောက်ပြီးတော့လည်းဘာလဲဆိုလို့ရှိရင်လူတွေရဲ့တည်ယူပို့ဆောင်နေတဲ့ပတ်သက်တာပေါ့တန်းစင်နဲ့ဆွမ်းအင်တွေတုံးပြီးတော့နော်သွားတာလည်းမျိုးလုပ်ပေးပါနော်လူအများစုသွားနေကားတစ်စီးရသွားစရာမလိုဘူးပေါ့နော်အများစုသွားနိုင်တာလူတွေအနေနဲ့လုံုံကြုံရဲရှိရမှာပေါ့နော်နောက်ပြီးတော့သူတို့အနေနဲ့လည်းလိုက်နာလို့ရတဲ့ဟာမျိုးပေါ့နော်ဒီအများပြည်သူသုံးနဲ့သွားရလိုက်စနစ်လုပ်ပေးပါဒီထွက်လာတဲ့ဟိုအညစ်အကြေးတွေကဟိုကားတွေလင်းမြန်နေပေါ့နော်အမျိုးမျိုးဟိုဒီသွားတဲ့ဟာမှာသုံးနေရှိရထွက်လာတာထွက်လာတဲ့ဆိုကားအထူးသဖြင့်ကားတွေဆိုတော့သူတို့ကကားနဲ့ပတ်သက်ပြီးတော့နည်းနည်းတင်းတင်းကြပ်ကြပ်ကလေးပေါ့နော်အညစ်အကြေးတွေထုတ်တဲ့တင်းတင်းကြပ်ကလေးတွေလုပ်ပေးပါစီမင်းတွေလုပ်ပေးပါလို့ပြောထားတယ်နောက်ပြီးတော့လည်းကားတွေဆိုလို့ရှိရင်မဖြစ်မနေနော်ပြန်စစ်ပေးပါနော်နှစ်တိုင်းနေတဲ့ကားစစ်ပေးမယ်စစ်ပြီးတော့ကားတွေမှာကျုပ်ဆိုရင်ဖြင်းနေဆွတ်ရှော့မှုလိုရတယ်မလုပ်လို့ရှိရင်ပုံမီးကိုထွက်တာပဲရှိတယ်ပေါ့နော
်ဒီဆက်သွယ်ရေးကဏ္ဍပြီးတဲ့ခါမှာဒီဆက်ပြေးရေးကဏ္ဍအတွက်ကဘယ်လိုအကြံပေးချင်ပါ
ဟုတ်ဆက်ပြေးရေးကဏ္ဍမှာလူတွေကနော်ဥပမာဆိုရင်မီးရှို့ရတာလေယာဉ်ပဲနော်မီးရှို့နောက်တစ်ခုလေယာဉ်တွေကထွက်ကုန်နေရနော်ဟိုလည်းဟိုမီးရှို့တာမျိုးပေါ့နော်အဲ့ဒါတွေကိုလည်းရှော့ချပေးရမယ်တောမီလောင်တာတွေပေါ့နော်အဲ့ဒါတွေလည်းနေအောင်လုပ်ဖို့လိုတာပေါ့နော်လုပ်နေတော့နောက်ဆက်ပြေးရေးမှာကဟိုမီးသွေးထုတ်တာမျိုးပေါ့နော်အဲမီးသွေးထုတ်တာဟာမျိုးတွေကိုလို့ရှင်လည်းနေအောင်လုပ်ပေးရမယ်နော
်ဆက်ဆက်မရေးကဏ္ဍအတွက်ကဘာတွေလုပ်တယ်မှာ
ကျမရဲ့ဘာနာကတော့အရေးကြီးတာကနော်လူတွေရဲ့ကျမရဲ့ကိုလေသူညဉ့်ညံ့မှုကြောင့်ထိခိုက်နေပါတယ်ဆိုတော့ကျမရဲ့နဲ့ပတ်သက်မှလုပ်နေတဲ့နော်လူတွေသိအောင်သူတို့ကိုအချက်လက်တွေကုံပြောပြီးတော့သူတို့ကပါဝင်ပြီးပါဝင်လာအောင်ပေါ့လုပ်ပေးဖို့လိုတယ
်ဒီမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာတော့လေသူအရေးတွေကောင်းကောင်းမဆန်းနိုင်ဘူးပေါ့နော်မြန်မာနိုင်ငံမှာဘာတွေလုပ်တယ်မှာ
မြန်မာနိုင်ငံမှာကတော့နော်ကဏ္ဍဆောင်ကလုပ်တယ်နေကနားဆုံးဆိုတာပါဆိုအထူးသဖြင့်အမှုံမွားတွေပေါ့နော်အမှုံမွားတွေကများတယ်ဆောက်လို့ရေးပိုင်းကလည်းအမှုံသူတို့လုပ်ငန်းတွေဆောက်လို့တဲ့ခါမှာအမှုံမွားနေအောင်လုပ်ရမယ်မြူနီစပယ်ပိုင်းကလည်းနော်အမှုံမွားနော်နေအောင်လုပ်ရမယ်နော်နောက်ပြီးတော့လူတွေအနေနဲ့ကလည်းအမှုံမွားနေအောင်လုပ်ရမယ်နော်ပမာပြမှာဆိုလို့ရှိရင်မိတွေလောက်တာပေါ့နော်အချို့ခုဆိုရင်နွေရသည်ဆိုရင်ငိုတဲ့ခါမှာဟလာရေရှားတဲ့ဒေသတွေပေါ့နမရေရှိတဲ့ဒေသပဲဖြစ်ဖြစ်နော်ရာသီဥတုက6တဲ့ခါမှာမိတွေလောက်နေအခုလုံခဲ့တဲ့တနေ့ကစပြီးတော့ရှုံမီးတွေလည်းများတယ်။နော်မီးတောင်နေဆိုလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုဒ်လည်းထွက်တာပဲ။ကာဗွန်မိုနောက်ဆိုဒ်လည်းထွက်တာပဲ။ကာဗွန်ဒိုင်အောက်ဆိုဒ်လည်းထွက်တာပဲနော်။အကုန်ထွက်တာပဲ။နောက်ပြီးတော့အမှုံမွားတွေလည်းထွက်တာပဲ။အဲ့ဒါတွေကိုလည်းရှော့ချရမယ်။နောက်တစ်ချက်ကလူတွေအနေနဲ့လည်းမီးတွေပါတယ်တောင်နေဆိုလို့ရှိရင်ပေါ့ပေါ့ဆန်မနေပါနဲ့။ကို့အနေနဲ့ဟလာမီးကိုတကယ်လို့မတက်လို့မရရင်တော့မှနော်။နှစ်ဝေးရနေနှစ်ဖောင်းစီးတွေပဲတက်ထားပေါ့နော်။ဘာလို့ဆိုအမှုံတွေကဝင်သွားမယ်။နောက်ပြီးဗမာပြည်အနေနဲ့လည်း2005ခုနှစ်ကဒူရေးချိုထုတ်တဲ့စံချိန်စံညွှန်းနေပြင်အခုနောက်ဆုံးပေါ်စံချိန်စံညွှန်းနေကိုထည့်ပြီးတော့သုံးတင်နေအခုနောက်ကဏ္ဍတစ်ခုကဟိုမမမိမတိတ်မကန်နိုင်နေဘူးဗာလဲဆိုလို့စိတ်ယုံအလုံးယုံနေကနော်စိတ်ယုံအလုံးယုံမမဆိုလို့ရှိရင်အငွေ့ပြန်တဲ့ပစ္စည်းတွေပေါ့နော်အရေးတွေပါလေဆိုရင်အကန်တွေကအစာဖုံးအောင်ထားတာမျိုးပေါ့နော်နောက်ပြီးတော့အညစ်အကြေးတွေကိုနေတဲ့ဆွတ်တဲ့ခါမှာနော်နေတဲ့ကိုနိုင်နိုင်မြအခုငွေတွေညစ်ကြေးနေအောင်လှုပ်သွားတဲ့ထိန်းချုပ်တဲ့နည်းပညာတွေပေါ့နော် လို့ဖို့နောက်တစ်ချက်ကအရေးအကြီးဆုံးကဘာလဲဆိုလို့ရှိရင်တဘာဝပါဝင်ချင်းတင်းနဲ့ပတ်သက်တဲ့ဌာနဟာဆိုရင်လွတ်လပ်တဲ့ဌာနတစ်ခုဖြစ်ရမယ်သူ့အပေါ်မှာနိုင်ငံရေးနော်အရာပေါ့နော်စီးပွားရေးဟာအယောင်ဆိုးတာမဖြစ်ရဘူးလူတွေရဲ့ကျန်းမာရေးလူတွေရဲ့အရေးကိုဆောင်ရွက်တယ်ဆိုရင်သူကလွတ်လပ်လပ်နဲ့ဆောင်ရွက်နိုင်တဲ့ဌာနတစ်ခုဖြစ်ရမယ်အဲ့ဌာနမှာလည်းဟလာဟိုပညာရှင်တွေဟာဆိုလို့ရှိရင်လည်းစစ်မှန်သောပေါ့နော်အရေးသွေးတွေရှိတဲ့ပညာရှင်တွေဖြစ်ရမယ်ပမာပြမဆိုရင်ပညာပေးတွေအများကြီးလိုတယ်နော်လူတွေပညာပေးနေမကတတ်ဘူးပမာပြမရှိရတက်ကတူတွေတက်ကတူတွေတက်ကတူတွေမှာဒီတဘာဝပါဝင်ခြင်းဖြင့်နဲ့ပတ်သက်တဲ့နော်ဤပညာတွေကိုသူတို့ကတစ်ဆင့်နော်ဖြန့်နိုင်အောင်ဟိုအစ်စ်မြင့်လာအောင်နော်ပညာပေးသင်တန်းတွေပေါ့နော်အစီအစဉ်အများကြီးခိုင်းမအောင်လုပ်ပေးရမယ်။နောက်တရားဥပဒေမှန်တိုင်းကိုလည်းတက်မအောင်လုပ်ပေးရမယ်။အာခရီးလိုက်စားမှုရှိ။အဲ့တော့ best ဆုံးပေါ့နော်။တရားရေးဘက်ကလူတွေလည်းပါဖို့လိုတယ်။အဲဆရာဝန်တွေလည်းပါ။ဆရာဝန်တွေကဆေးဘက်ကုမယ်။ငါတို့လည်းမဆိုင်ဘူးလို့မဟုတ်ဘူး။မဟုတ်ဘူး။ဆရာဝန်လည်းဒီလေးရှူရတာပဲနော်။နောက်တစ်ချက်ကပါလဲဆိုလို့ရှိရင်လူတွေအနေနဲ့အဓိကသိဖို့နော် theory တစ်ခုကပါလဲဆိုလို့ရှိရင်ဒေဒုညဉ့်ဉန်းတာကတနည်းအားမညဉ့်ဉန်းလို့ငါတို့ရှိမှမညဉ့်ဉန်းဘူးလို့ပြောလို့မရအောင်။မန္တလေးကအမုံမားတွေကမင်းမျိုးလည်းရောက်နိုင်တယ်။နော်ဇဂိုင်းတိုင်းကအမုံဘွားတွေကနေပြည်တော်လေးရောက်နေတယ်။အဲ့တော့ဘာလို့ဆိုအားလုံးကလေချောင်းတွေကလူမမြင်ရဘဲနဲ့ဆက်ဆက်နေတာ။နော်အထူးသဖြင့်အခုတစ်ပင်တွေမှမရှိတော့ဘူးဆိုလို့ရှိရင်အကာအကွယ်မရှိတဲ့ခါလေးရောက်နေတယ်။နော်ဒီအာရှကနော်အမုံဘွားတွေကဟိမဝန္တတောင်ဟုံးနေတော့ရောက်နေတာပဲ။နော်ရောက်နေတယ်။နောက်မြမပြည်ကိုရိုင်းကလည်းငကိုရဲကအိန္ဒိယတို့တရုတ်တို့နဲ့နီးနေတော့အဲ့ဒီကအခုံးတွေနော်အညီချင်းတွေကမြမပြည်ရောက်နေတာပဲ။အဲ့တော့ testing bounce ဆိုပြီးဖြစ်တဲ့ဟာတွေကိုအရေးကြီးတယ်။လေတူးညဉ့်ဉန်းမှုဟာဂယူဆိုင်ရမယ်ဟာစီးပွားရေးတိုးတက်ဖို့လေတူးညဉ့်ဉန်းမှုကိုဂယူဆိုင်စရာမလိုဘူးဆိုတဲ့အယူဆကအမတမှားရွေးမှာတယ်။နော်ငါတို့တိုးလဲတိုးတက်မယ်။ထိုနည်းတူပဲတိုးတက်ရင်တန်းလန်းမှာလည်းငါတို့လေတူးညဉ့်ဉန်းကိုဘယ်လိုလုပ်မလဲ။အဲ့ဖြစ်အောင်လုပ်ရမယ်ပေါ့။ဟု
တ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဒေါ်ရီစီ
။ဟုတ်ကဲ့
။တဘာဝဝင်းချင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေ။နောက်တစ်ပတ်မှာကြည့်ဆုံးပါ
။ဒုက္ခမျိုးသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုကြည့်ရှုနားဆင်ကြရတာပါ။အခုဆက်ပြီးတော့တောက်ကြညာအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်။အနေနဲ့က cruise missile ဒုံးကျည်တက်ထားတဲ့ Russia Moscow စစ်သည်မပျက်စီးနှိမ့်လို့သွားတာဟာ Russia အတွက်အကြီးအကျယ်အထိနာဆုံးရှုံးမဲ့လက္ခဏာတရားဖြစ်တယ်လို့ပြောဆိုနေကြပါတယ်။မီးလောင်ပျက်စီးသွားတဲ့ Moscow စစ်သည်မကိုစိတ်ကန်းကိုပြန်ဆွဲတဲ့အချိန်ပင်လယ်ထဲမှာမနည်းကနှိမ့်လို့သွားခဲ့တာပါ။အဲ့ဒီ Moscow စစ်သည်မဟာပင်လယ်ထဲမှာချထားတဲ့ Russia စစ်သည်မအုပ်စုရဲ့ဥဆောင်သည်မ flagship ဖြစ်ပါတယ်။ Ukraine ရာရှိတွေကအဲ့ဒီစစ်သည်မကိုသူတို့ missile ဒုံးကျည်နဲ့ပစ်ခတ်ခဲ့တာလို့ပြောဆိုပေမဲ့အငြင်းပွားမှုတွေရှိနေပါတယ်။ယူကရိန်းပြည်ပခကဘာပေါ်တည်ရောက်မှုအာဖဂန်နစ္စတန်နဲ့မြန်မာအခြေအနေတွေကိုအိန္ဒိယနိုင်ငံသားဝင်ကြီး S ဂျိုင်ရှန်ကာနဲ့ကုလသမဂ္ဂဒွေမှုချုပ်အန်သိုနီယိုဂူဒရက်စ်တို့အမြင်ဖလှယ်ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံသားဝင်ကြီးကဝါရှင်တန်ကိုသွားပြီးတဲ့နောက်ကုလသမဂ္ဂဌာနချုပ်ကိုဗိုလ်ထူးလေးညနေပိုင်းကရောက်ခဲ့တာပါ။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံတို့ရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းပြောခဲ့ကြတယ်လို့ဝင်ကြီးဂျိုင်ရှန်ကာကဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။မြန်မာနိုင်ငံမှာအခြေအနေတွေမတည်ငြိမ်တာကြောင့်ဂျပန်မှာရောက်နေကြတဲ့မြန်မာတွေကိုဆက်လက်နေထိုင်ခွင့်ပေးဖို့ဂျပန်လူဝင်မှုကြီးကြပ်ရေးကသဘောတူလိုက်တယ်လို့ဂျပန်အခြေဆိုင်အစာရေးရှင်မုံသတင်းစာကသတင်းစာရဲ့ဒီကနေ့သတင်းတပုတ်မှာရေးထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတနက်နေ့ပြစ်ခတ်ခဲ့ရတဲ့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါ်တန်းတန်းဆွေပြန်တက်တာလာပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအပြောအယူကိုပြောပါတယ်။ဒုအညီအဆင့်ရှိတဲ့ဗဟိုဘဏ်ဒုဥက္ကဋ္ဌဟာဒဇံပတိုင်းရင်ပြီးခဲ့တဲ့ပတ်ဇာတာပတိဧပြီလ9ရက်နေ့ကရန်ကုန်နေအိမ်မှာတနက်နေ့ပြစ်ခတ်ခဲ့ရပြီးတက်မတော်ဆေးဦးမှာဆေးကုသမှုခံယူနေတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညအတွက်ရေဒီယိုသံအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ပါ။အတမဲအင်ဂျင်နီယာက Cedric Franklin ဖြစ်ပါတယ်။ရုပ်သံကင်မရာအင်ဂျင်နီယာက PJ Elio ဖြစ်ပါတယ်။ View မှာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုသံအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိဒိုင်းနိုမီတာ32 40 49နဲ့ပထမနာရီဘက်မှာလိုင်းလိုက်မီတာ190တို့ပြင် VO ရဲ့ Facebook YouTube စားတဲ့နေရာတွေကလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VO ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VO သောတာရှင်များနဲ့တကွမြန်မာနိုင်ငံမြန်မာနိုင်ငံသားအားလုံးဘေးရန်ဒရပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.